Welcome to the Voice of America in Burmese.
Mingala ni di asama torashin ni pyo shwin nai ja ba si kamya. VOA American dai ye 2019 ku ne December 29 ye taning ngui ni ma na khin a season ni go American bi long su Washington DC myo do ga ni line meter 30 40 48 do ga ni dai yai thot lwin ni de lo VOA ye Facebook sa myet na ga ba dai yai tin set pe ni ba bi kamya.ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ
ကျွန်တော်ကတော့ဝင်းမဲမှာကိုကျော်ကျော်သိနေတူဒီနေ့ထိတ်တန့်ရောက်တဲ့သတင်းတွေကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဆိုမာလီးယားနိုင်ငံမြို့တော်ဘုံခွဲတိုက်ခတ်မှုအတွင်းသေဆုံးသူက80အထိတက်သွားပါပြီဆူဒန်ကဒါဖော့ဒေတာတိုက်ခတ်မှုအဆုံးသတ်ရေးလုပ်ငန်းစဉ်ကိုသဘောတူလိုက်ကြပါပြီအီရတ်မှာတော့ဆန္ဒပြသူတွေကလူရင်းအားသုံးပြီးရေနံတွေတစ်ခုကိုပိတ်လိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုညဝင်းရေ
ဟုတ်ကဲ့ပါခင်ဗျာ2019ခုနှစ်မကြာခင်ရပ်ပိုင်းတဲ့ကုံဆုံးတော့မှာပါ2020နှစ်သစ်အတွက်တိုင်းသားတွေကဘာတွေစူတောင်းညှော်လင့်နေကြပါသလဲ
ကျွန်တော်တို့ kitchen တိုင်းရင်းသားတွေအနေနဲ့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်လာတာနှစ်တော်ကြာခဲ့ပါပြီစစ်ပြစ်ဒုက္ခတွေတွေလည်းခုနှစ်ရက်ကိုပြင်ထင်နေပြီကျွန်တော်ရှင်းနှစ်ခုနှစ်တ
ဲ့ဒီနေ့ပြီးမကြာခင်မှာတင်းဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်တို့အတန်အစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်စတာတွေကိုလည်းပြန်လည်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဆိုမာလီးယားနိုင်ငံမြို့တော်မိုဂါဒီရှုကအသေးကံကားဘုံခွဲတက်ခတ်မှုထဲသေဆုံးသူအရေအတွက်ကအနည်းဆုံး80အထိတက်သွားပါပြီမိုဂါဒီရှုနောက်တောင်ပိုင်းကကားတွေတန်းစီရှုပ်ထွေးနေတဲ့စစ်ဆေးရေးဂိတ်မှာမနေ့ကဖြစ်ခဲ့တဲ့ဒီဖောက်ခွဲမှုတွေနောက်ထပ်ထဏ်ရသူအရေအတွက်ကလည်း90ကျော်အထိရှိသွားပါပြီဒီတိုက်ခိုက်မှုဟာလာပိုင်းတွေအတွင်းမြို့တော်ထဲမှာအသေးအချေအများဆုံးဖောက်ခွဲမှုဖြစ်တယ်လို့မော်ဂါဒီရှုမြို့တော်ဘုံအိုမာဖီနစ်အပြင်ရဲတွေနဲ့ကျန်းမာရေးလုပ်သားတွေကဆိုပါတယ်ဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ထရက်ကားတစ်စီးဟာလိုအပ်ရှာဘယ်လီပြည်နယ်အဖခိုရီခရိုင်ကိုဥတီတဲ့လမ်းပေါ်ကလုံခြုံရေးဂိတ်အလဲတက်တဲ့မှာအခုလိုဖောက်ခွဲဖြစ်လိုက်တာပါAce Control စစ်ဆေးရေးဂိတ်လို့လူတီများတဲ့မြို့တော်ရဲ့အဓိကလမ်းကြီးကောက်တဲ့ဒီဂိတ်ထဲပေါက်ကွဲမှုဖြစ်ချိန်မှာခီးတဲ့တင်3ဘင်းတွေနဲ့အခြားကားစီးပေါင်း100နီးပါးတန်းစီစစ်ဆေးခံရခြင်းဖြစ်တယ်လို့အစိုးရရရှိတွေကဆိုပါတယ်ဒီပေါက်ကွဲမှုကြောင့်ထွက်လာတဲ့မိခိုးလုံးကြီးတွေမြို့တော်ပေါ်လွှမ်းမိုးသွားပြီးပြင်းထန်တဲ့ပေါက်ကွဲသံတွေကိုလည်းမြို့တော်တဝန်းပဲ့တင်ရိုက်ခတ်သွားစေခဲ့ပါတယ်ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုတာကိုမပြောသေးပါဘူးဒါပေမဲ့လည်း Al-Qaeda အကြမ်းဖက်အုပ်စုနဲ့ဆက်ဆက်နေတဲ့ Al-Shabaab အဖွဲ့ကတော့အလားတူတိုက်ခိုက်မှုတွေကိုအရင်ကတည်းကလုပ်ခဲ့မှုပါတယ်ခင်ဗျာ
ဆူဒန်နိုင်ငံဒါဖော့ဒေသမှာတိုက်ခိုက်မှုတွေဆုံးသက်ဖို့ရည်ရွယ်တဲ့လုပ်ငန်းစဉ်တစ်ခုကိုဆူဒန်ဆိုရနဲ့တဘုံအဖွဲ့၉ခုစနေနေ့ကသဘောတူလက်မှတ်ရေးထုတ်လိုက်ပါတယ်ဂျူဘာမြို့တော်မှာနောက်ဆုံးအဆင့်ဆွေးနွေးပွဲတွေလုပ်တဲ့အခါစိစက်ညှိနှိုင်းမှုလိုတဲ့ကိစ္စရဲ့အမျိုးမျိုးကိုအခုသဘောတူညီချက်ထဲမှာဖော်ပြထားပါတယ်ဒါဟာအရေးကြီးတဲ့အဆင့်တစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးဆူဒန်ဒေါ်လာရေးတပ်ဦး SRF ရဲ့ဒါဖော့ရေးရာစိစက်ညှိနှိုင်းရေးမှူးချုပ်အာမက်မိုဟာမက်ကပြောပါတယ် SRF ဟာဆူဒန်ဆိုရနဲ့စိစက်ညှိနှိုင်းနေတဲ့တဘုံအဖွဲ့၉ဘွဲ့ရဲ့ညွန်ပေါင်းအဖွဲ့ပါဖြည့်ရှင်းမှုသဘောတူထားကြတဲ့အချက်တွေထဲမှာပြည်ပခဖြစ်ရတဲ့အခြေခံကြောင်းရင်းတွေကိုဖြည့်ရှင်းဖို့ဒုက္ခသည်တွေနဲ့အိုးအိမ်ဆုံးထွက်ပြေးရသူတွေနေရာရင်းပြန်ဖို့အာဏာခွဲဝေရေးနဲ့တပုံတပ်ဖွဲ့တွေကိုနိုင်ငံစစ်ဖက်တဲ့ပေါင်းစည်းရေးစတဲ့ကိစ္စတွေပေါင်းဝင်ပါတယ်။2003ခုနှစ်မှာလူနည်းစုတိုင်းသားဒေသတွေကအဲ့ဒီအချိန်သမရဘေရှိယာရဲ့ Arab လူမျိုးစုလွှမ်းမိုးတဲ့အစိုးရကိုတက်နကင်ပုံကန်တာကနေဒါဖော့ပြည်ပခဆက်ဖြစ်တာပါ။2019ခုနှစ်ဧပြီလမှာဘယ်ရှိယားကိုစစ်ဖက်ကအာဏာသိမ်းဖျောက်ချလိုက်ပြီးအသွင်ကူးပြောင်းရေးအစိုးရပေါ်လာပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ရှိလာတာဖြစ်ပါတယ်
။အီရတ်နိုင်ငံကဆန္ဒပြသူတွေအနေနဲ့နိုင်ငံတောင်ပိုင်းကရေနံတွင်းတစ်ခုကိုပိတ်ဆို့ရပ်တန့်လိုက်ပြီးရေနံတွင်းကမီးတွေကိုဖျက်တောက်လိုက်ပါတယ်။အီရတ်နိုင်ငံမြို့တော်နဲ့နိုင်ငံတောင်ပိုင်းအများစုကိုထိခိုက်ဖျက်ဆီးစေခဲ့တဲ့ဆန္ဒပြပွဲတွေလွန်ခဲ့တဲ့3လကတည်းကဆက်ဖြစ်နေချိန်မှာဒီရေနံတွင်းပိတ်ဆို့မှုမနေ့ကပဲဖြစ်လာခဲ့တာပါ။ဆန္ဒပြသူတွေကအမိမြေမရှိရင်ရေနံလည်းမရှိဘူးလို့ကြွေးကြော်ပြီးတနေ့ကိုရေနံစီပေါင်း9000ထုတ်ပေးနေတဲ့ဒီနက်စီရီယာရေနံတွင်းကိုလူအားနဲ့ပိတ်ပင်လိုက်တယ်လို့ Riders သတင်းထဏာကဆိုပါတယ်ဒီဆက်အုံတွေပိတ်သိမ်းပေးလိုက်ရတာဖြစ်တယ်လို့လုံချုံရာရှိတူနဲ့ရေနံတွင်းလူသား2ဦးတို့ကအတည်ပြုပေးချောင်းကိုလည်း Riders သတင်းထဏာကကိုးကားထားပါတယ်အီရန်မှာခေါင်းဆောင်အတိအကျမထားတဲ့အစိုးရစန့်ကျင်ရေးနဲ့အီရန်စန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်လာခဲ့ရမှာလူတွေရာဂနဲ့တွေနဲ့ချီလုံချုံရင်တက်ဖွဲ့ရဲ့အကြမ်းဖက်လက်ချက်နဲ့တည်ဆုံခဲ့ရပါတယ်။ဆိုရဆန်ကြီးဆန္ဒပြမှုတွေမှာတော့ကျေပြန့်လာတဲ့လက်စားမှုတွေအလုံးလက်မဲ့မှုနဲ့အစိုးရအဆုံးမချမှုတွေကိုဆန့်ကျင်ဟောပြောခဲ့ကြပါတယ်ခင်ဗျ
။ယူကရိန်းအစိုးရနဲ့ရုရှားကျိုးရောင်းနောက်ခံပေးထားတဲ့တိကျောက်ခွက်ထွေရေးဝါဒီတွေကြား အကျဉ်းသားလေးလေးအစီအစဉ်တစ်ခုကိုဒီကနေ့တနင်္လာနေ့မှာလုပ်ဖို့ရှိပေမဲ့လဲလှယ်မဲ့အကျဉ်းသားစီရင်ကိုအချောမတက်ရသေးဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။ဂါနေဂျာပဋိပက္ခအဆုံးသတ်ရေးအတွက် Normandy 4ဆိုတဲ့ယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီလေးနိုင်ငံကြားဒီဇင်ဘာလ9ရက်နေ့ကပါရီမြို့မှာလုပ်တဲ့ငင်းချမ်းရေးဆွေးနွေးပွဲတွင် All for All လို့ခေါ်တဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်ကိုသဘောတူညီချက်ရခဲ့တာပါ။ကျင်းသားလဲလဲရေးအတွက်အချောသက်လှုပ်ဆောင်ရတာဟာဒီနှစ်ရဲ့အခက်အခဲဆုံးလုပ်ငန်းဖြစ်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ဒီဒီချိန်လဲလှယ်မှုဖြစ်လာမယ်ဆိုရင်တော့ဒါဟာလေးလအတွင်းဒုတိယအကြိမ်မြောက်အကျဉ်းသားလဲလှယ်တာဖြစ်ပါလိမ့်မယ်။ဒီမတိုင်ခင်နောက်ဆုံးအကြိမ်တုန်းကရုရှားနဲ့ယူကရိန်းကြားအကျဉ်းသားစုစုပေါင်းအယောက်80ခုလဲလှယ်ခဲ့ပြီးဒါဟာစစ်ပွဲအချိန်လျှော့ချရေးမှာတိုးတက်မှုတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။2014ခုနှစ်မှာခရီးမီးယားဒေသကိုရုရှားကသူ့ပိုင်နယ်အဖြစ်ထည့်သွင်းလိုက်ပြီးရုရှားကျောင်းနောက်ခံပေးထားတဲ့လက်နက်ကင်တွေကDonetsk နဲ့ Luhansk ဒေသတွေရဲ့တချို့အစိတ်အပိုင်းတွေအပါအဝင်ယူကရိန်းရှေ့ပိုင်းကိုထိန်းချုပ်လိုက်ခြင်းကလေးကအဲ့ဒီဒေသမှာတိုက်ပွဲတွေစတင်ခဲ့ပြီးလူပေါင်း 13,000 ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ
် VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံကတနင်္ဂနွေမနေ့သတင်းတွေကိုဆက်ပြောပြပေးနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုလူခွင့်ချိုးဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချတဲ့ဆုံးဖြတ်ချက်မှုကြမ်းကိုကုလသမဂ္ဂကအတည်ပြုလိုက်တဲ့အပေါ်မြန်မာဘက်ကပြန်ကန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးဟောက်တုဆွမ်းကဒါကအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်တစ်ဖက်သက်ဖိအားပေးတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြန်ကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံတွင်ဥပဒေမဲ့တပ်ဖြတ်မတိုင်းချင်းရိုက်နှက်ဖမ်းဆီးမှုတွေပါဝင်လူခွင့်ရချိုးဖောက်မှုတွေအတွက်ကုလသမဂ္ဂအထွေထွေညီလာခံကနေတောက်ချာနေကတခဲနဲ့မဲခွဲအတည်ပြုခဲ့တာပါ။ဒီဆုံးဖြတ်ချက်မူကြမ်းအစင်မာတို့ကလည်းသံမကြီးဦးဟောက်တုဆွမ်းကဒါကစေတနာမဲ့လုပ်ရဖြစ်တယ်လို့အခုလိုကန့်ကွက်ခဲ့ပါတယ်
။ The draft resolution clearly did not attempt in good faithto find a peaceful and feasible solution to the complex situation of Rakhine State.
သုံးဖြတ်ချက်မူကြမ်းဟာရခိုင်ပြည်နယ်ကရှုပ်ထွေးတဲ့အခြေအနေအတွက်ငြင်းငြင်းငြင်းငြင်းနဲ့ထင်သာမြင်သာအဖြေရှာနိုင်အောင်စိတ်ကောင်းစေနာနဲ့ကြိုးပမ်းမှုမဟုတ်တာထင်ရှားပါတယ်။ဒီပင်ကအခြေအနေတွေကိုအတိမတ်ပြုလက်ခံမှုပြက်ကွက်ခဲ့သလိုတိုင်းပြည်လွတ်လပ်ရေးအခြေအနေကနေအရေးအစိုးရအထိခြံထားခဲ့တဲ့စိန်ခေါ်မှုတွေကိုပြည်ပြည်ဝဝနဲ့ရေရှိဖြေရှာဖို့အစိုးရနဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေအပေါ်အတိမတ်ပြုဖို့လည်းပြက်ကွက်ခဲ့ပါတယ
်။တကယ်တော့အဖွဲ့ဝင်ပေါင်း193နိုင်ငံရှိတဲ့ကုလသမဂ္ဂမှာထောက်ခံမဲ့134မဲကန့်ကွက်မဲ9မဲနဲ့ကြားနေမဲ28မဲနဲ့ဒီတခဲနဲ့မူကြမ်းကိုအတည်ပြုဆုံးဖြတ်ကြောင်းအထွေထွေညီလာခံဥက္ကဋ္ဌကကြေညာခဲ့တာပါ။မဖြစ်မနေလိုက်နိုင်စရာမလိုပဲဒီကုလဆုံးဖြတ်ချက်ထဲမှာရိုဟင်ဂျာနဲ့ခြားလူနည်းစုတွေပေါ်အမုန်းတရားလှုံ့ဆော်မှုတွေရပ်တန့်ပေးရမှာအစိုးရအနေနဲ့ချက်ချင်းလှုံ့ဆော်ပေးဖို့နိုင်ငံတကာသဘောထားကိုလည်းထည့်သွင်းထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေတစ်ကိုကန့်ကွက်ဆန္ဒပြပွဲတွေရော့မသွားတဲ့အပြင်စနေနေ့ကလည်းနိုင်ငံတော်မှာလူထောင်ပေါင်းများစွာခြေတက်ဆန္ဒပြကြပါရယ်နိုင်ငံတော်မှချင်းတိုင်းမြို့မှာလူအုပ်ကြီးကဆန္ဒပြကြသလိုအတိုက်အခံပါတီဦးဆောင်တဲ့ဆန္ဒပြပွဲတစ်ခုကိုလည်းနိုင်ငံရှိပိုင်းကဘူဘာနဆွားမြို့မှာလုပ်ပါရယ်ဒီဥပဒေတစ်ဟာနိုင်ငံရဲ့ယဉ်ကျေးမှုနဲ့တပိုင်းချောင်းအပေါ်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ဂူဝါဟာတီမြို့ကဆန္ဒပြပွဲတွင်အတိုက်အခံကွန်ကရစ်ပါတီခေါင်းဆောင်ရာဟုလ်ဂန္ဒီကပြောသွားပါရယ်မကြာသေးခင်ကဒီပြုပြထားလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေ CAA အရမွတ်စလင်လူများစုတိုင်းပြည်တွေဖြစ်တဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကနေဘာသာရေးဖိနှိပ်ခံရလို့2015ခုနှစ်မတိုင်ခင်အိန္ဒိယကိုထွက်ပြေးလာကြတဲ့ဟိန္ဒူ၊ပါစီ၊ Sikh ၊ဗုဒ္ဓဘာသာ၊ Jain နဲ့ Christian ဘာသာဝင်တွေအလွယ်တကူနိုင်ငံသားဖြစ်ခွင့်ရကြမှာပါ။ဒါပေမဲ့လည်းဝေဖန်သူတွေကတော့ဒီဥပဒေဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးကင်းလွတ်တဲ့အခြေခံဥပဒေအပေါ်ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နေရင်ဒရမ်ဘူရီအစိုးရရဲ့တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ပြောကြပါတယ်။ဒီတော့တွင်မှာပဲဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နှင်းဖြိုခွဲတဲ့အပေါ်ဝေဖန်တာတွေကိုဥတ္တပရဒက်ပြည်နယ်ဝန်ကြီးချုပ်ကပယ်ချလိုက်ပါတယ်။ဝန်ကြီးချုပ်မိုဒီပါတီကသဘောထားတင်းမာတဲ့ဟိန္ဒူဘာသာရေးဆရာပြည်နယ်ဝန်ကြီးချုပ်ယိုဂီအာဒတ်တယာနတ်ကသူ့ရဲ့တင်းမာတဲ့မူဝါဒတွေကြောင့်ပြဿနာတွေအဆုံးသတ်သွားတာလို့ပြောပါတယ်
။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့သူတွေနဲ့ရဲတွေဈေးဝယ်စင်တာမှာထိတိုက်တိုးခဲ့ပြီးဆန္ဒပြသူ12ဦးမနေ့ကဖမ်းခံခဲ့ရပါတယ်။ဟောင်ကောင်ဆွေးနွေးကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မှကြီးနဲ့ထိဆက်နေတဲ့ရှူအန်ရှူရီရဲ့မှာပြည်မကြီးကလာတဲ့ကုန်သွယ်တွေထွက်သွားဖို့ဆန္ဒပြသူတွေကတောင်းဆိုလိုက်ပြီးတရုတ်စီးပွားရေးလုပ်ငန်းတွေကိုအနောက်ရှက်ပေးဖို့ကြိုးပမ်းခဲ့ပါတယ်။ဆန္ဒပြသူတရားလာဟာဈေးဝယ်စင်တာတွေအလဲကနေဖြတ်ပြီးဟောင်ကောင်လွတ်မြောက်ရေးနဲ့တရုတ်ပြည်မကြီးပြန်ထွက်သွားရေးကြွေးကြော်သံတွေအော်ဟစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။နံပါတ်တုတ်တွေခိုင်းထားတဲ့ရဲတွေအနေနဲ့ဆန္ဒပြသူတွေကိုအင်အားသုံးပြီး တချို့ကိုလက်ထိတ်ခတ်ဖန်ဆီးခဲ့ပါတယ်တီရှွန်ရှူရဲ့ဟာဟောင်ကောင်ကအခွင့်အလွတ်ပစ္စည်းတွေအများကြီးဝယ်ပြီးတရုတ်ပြည်မကြီးထဲမှာပြန်ရောက်တဲ့သူတို့ခေါ်နှစ်လန်းသွားကုန်တယ်တွေရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်တရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပွဲဥပဒေမူချမ်းကြောင့်ဟောင်ကောင်မှာပြီးခဲ့တဲ့ဇွန်လကစပြီးဆန္ဒပြတာတွေဖြစ်လာခဲ့တာမှာဒီမိုကရေစီပြည်ပြင်ပြောင်းလဲတွေလှုပ်ဖို့နဲ့တခြားနိုင်ငံမှုတွေလည်းလျော့ပေးဖို့ဆက်လက်တောင်းဆိုလာခဲ့ပါတယ်ခင်ဗျာ
ပရီးမီယာလိဂ်ပွဲစဉ်20ဖြစ်စနေနေ့ကကစားကြတာမှာမန်ချက်စတာယူနိုက်တက်အသင်းဟာအဝေးခွင့်မှာဘန်လီကိုနှစ်ဂိုးပြန့်နဲ့အနိုင်ရပါတယ်စပါအသင်းကတော့အဝေးခွင့်မှာပဲနော်ဝစ်အသင်းနဲ့နှစ်ဂိုးစီတေချာသွားတာကြောင့်အခုဆိုရင်ယူနိုက်တက်ကတမတ်အသားနဲ့စပါကိုဖြုတ်ချပြီးအမှတ်ပေးစရာအဆင့်ကရောက်လာပါပြီလက်စတာကဝက်ဆမ်ကိုအဝေးခွင့်မှာနှစ်ဂိုးတကူနဲ့အနိုင်ရတဲ့အတွက်42မှတ်နဲ့ဒုတိယနေရာမှာဆက်ရှိနေပါတယ်တခြားပွဲ၄ပွဲမှာတော့ဘရိုက်တန်ကဘိုးမော့ကိုနှစ်ဂိုးပြန့်Everton ကနူးကတ်ဆယ်ကို2ဂိုးတကူ Watford က Villa ကို3ဂိုးပြန့်နဲ့အသီးသီးအနိုင်ရပြီး Southampton နဲ့ Palace ကတော့တစ်ဖက်တစ်ဂိုးစီနဲ့တည်ရကြပါတယ်။တနင်္ဂနွေနေ့မှာ Arsenal နဲ့ Chelsea, Liverpool နဲ့ Wolves, Man City နဲ့ Sheffield တို့ကစားကြမှာဖြစ်ပါတယ်။ Liverpool က52မှတ်နဲ့ဇယားထိပ်မှာပြတ်ပြတ်သားသားဆက်ဦးဆောင်နေပြီး Man City ကနံပါတ်3 Chelsea ကနံပါတ်4မှာရှိနေပါတယ်။အင်္ဂါကြိုပေါ်မှာတက်ရှိတွေရှိမရှိနောက်နေ့ထဲသွားပြီးစူးစမ်းမဲ့ Mars 2020 Rover ရှင်ကိုအမေရိကန်အာကာသလိလစူးစမ်းရေးအေဂျင်စီ NASA ကအပိသက်တော်မှာဖြစ်ပါတယ်။အင်္ဂါဂျောဘိုကိုလူသားတွေဆေးလွတ်ဖို့ NASA ကစီစဉ်နေတဲ့အတွက်ဂျိုဘော်ကမြေပြင်အနေထားတွေကိုလိလစူးစမ်းပါလေဖြစ်ပါတယ်။ Mars 2020 Rover ရှင်ကို NASA ကတောက်ကြနေတုန်းကထုတ်ပြခဲ့တာပါ။ဒီရင်ရဲ့တရားဝင်နာမည်ကိုတော့နောက်နှစ်အစောပိုင်းမှာရွေးချယ်ကြဖို့ရှိပါတယ်။လာမယ့်ဖေဖော်ဝါရီလမှာတော့ Florida ပြည်နယ်မှာရှိတဲ့ Kennedy အာကာသစခန်းက Mars 2020 Rover ရှင်အစိတ်အပိုင်း3ခုစလုံးကိုပေးပို့သွားမှာဖြစ်ပြီးအဲ့ဒီရောက်မှအပိတက်ဆင်ပါပါနယူးယောက်ကမန်ဟက်တန်ရောက်ွက်တဲ့ကြီးတဲ့အင်္ဂါဂျိုဘော်ကရေခမ်းနေတဲ့ရေကန်ကြီးရဲ့ဂျန်ကြီးတဲ့ကိုဘေးနေလုံးပါတဲ့အင်စီကားရွယ်ဒီဂျင်ကလေးကိုလာမဲ့ဇူလိုင်လမှာလွှတ်မှာဖြစ်ပါတယ်ခင်ဗျာ
ထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျွန်တော် VO ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဒီမတိုင်ခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးရေးဆွဲရေးအပါအဝင်တရားဥပဒေစိုးမိုးရေးစီအေဘီတီပခနဲ့ရခိုင်မြောက်ပိုင်းပြဿနာကနေ ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့ဖြစ်ရပ်တွေအထိစီးပွားရေးတုံ့နှေးမှုတွေပါမကျန်ပြဿနာပေါင်း 16,000 ကျုံခဲ့ရတဲ့2019ခုမြန်မာနိုင်ငံရဲ့ဖြစ်ရပ်တွေကိုသက်ဆိုင်သူတွေအားလုံးပြန်လည်သုံးသပ်ပြီးငြင်းငြမ်းတရားမှုတွေဖော်ဆောင်နိုင်မဲ့2020နှစ်သစ်ကိုမြင်တွေ့လိုကြောင်းပြည်ပရောက်တိုင်းသားအရေးလှုပ်ရှားသူတချို့ကဆန္ဒပြုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါစီအေပတိဘက်ကကြုံနေရတဲ့ရခိုင်ပြည်နယ်မှာအင်အားကြီးတဲ့မြန်မာအစိုးရဘက်ကသဘောထားကြီးစွာနဲ့ကင်တွယ်ဖြေရှင်းမှသာ2020နှစ်သစ်တည်းပြည်လည်မှုတွေမြင်တွေ့လာရလိမ့်မယ်လို့ဆန္ဒပြုသူကရခိုင်အမေရိကန်လူမှုအဖွဲ့အစည်းဒိုဥက္ကဋ္ဌကိုသိန်းထွန်းစံဖြစ်ပါတယ်
။ရခိုင်လူမျိုးတယောက်အနေနဲ့ထူတောင်းပေးရမယ်ဆိုရင်စက်ကဲ2020ရနေစပြီးတော့ဖြစ်စေချင်တာကတော့အဓိကတော့ဒီမြန်မာဒီဘဟုအစိုးရပေါ့နော်။အဲ့ဒီအစိုးရကနေပြီးတော့တိုင်းရင်းသားဒေသတွေဟိုဆောင်ရွက်တဲ့အခါသူတို့တွေကလက်နဲ့ကင်ပြီးတော့ပုံစံတွေပဲဖြစ်ဖြစ်ဒီကိစ္စကိုကြီးရငင်းနှင်းပုံစံမျိုးနဲ့ကင်တွေတာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့ညီကိုချင်းမှဖြစ်တဲ့ပြဿနာလိုမျိုးပေါ့နော်ဟို open mind ထားပြီးတော့ဆွေးနွေးဖြေရှင်းနိုင်ဖို့ရည်ကြီးတယ်လို့မြင်ပါတယ်ခင်ဗျတိုင်းရင်းသားလက်နဲ့ကင်တွေကိုတခါတည်းဟိုအပြတ်တိုက်မယ်လို့ထောက်ပံ့နေတဲ့ဒီလူမျိုးစုတွေကတန်တရားရှိတဲ့လူတွေရောကျန်တဲ့လက်ကင်တွေပြီးတော့မရှိမဆိုင်တဲ့မိသားစုဝင်တွေကအစားအဲ့လိုမျိုးဒုက္ခပေးတာမျိုးတွေကိုရှောင်ရှားပြီးတော့တကယ်အရင်စေတနာမှန်တဲ့စတင်ပြီးတော့ဆောင်ရွက်လာစီတင်တယ်လို့ကျွန်တော်ပြောလင့်ပါတယ
်။ကချင်ဒေသမှာဆွေဘေးဒုက္ခသည်တွေအခုချိန်ထိအိမ်မပြန်နိုင်သေးပဲဖြစ်နေတာပါ။2020မှာစစ်မှန်တဲ့ညဉ့်ဉန်းရေးကိုမြင်တွေ့ကျင်တယ်လို့နှစ်သစ်စုတောင်းလာသူကတော့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းမှ M2 အောင်ဖြစ်ပါတယ်။
ကျွန်တော်တို့ kitchen တိုင်းရင်းသားတွေအနေနဲ့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်လာတာနှစ်တော်ကြာခဲ့ပါပြီ။စစ်ပြဒုက္ခတွေတွေကလည်းကိုယ့်နေရက်ကိုပြင်ဆင်နေပြီ။ကျွန်တော်ရှင်းနှစ်ကိုနှစ်ထဲမှာရောက်လာပြီ။ဒါပေမဲ့ကျွန်တော်ကချင်ပြည်နယ်မှာတိုက်ပွဲတွေမရနိုင်သေးတဲ့အတွက်ကျွန်တော်ကချင်တိုင်းရင်းသားတွေကချင်ပြည်မှာနောက်ရှမ်းပြည်မြောက်ပိုင်းမှာအခုလိုအခြေအနေကခက်ခဲတုံချမ်းနေတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်။ဒီနှစ်တွင်းမှာပဲကျွန်တော်ကချင်ပြည်မှာရှိတဲ့ တိုင်းရင်းသားလူငယ်ကောင်းဆောင်တွေဟောဒီငင်းချင်းတွေပတ်သက်ပြီးတော့မှစန္ဒပြပွဲတွေလွတ်လပ်စွာခေါ်ထုတ်တဲ့အခါမှာထောင်ချခံရတဲ့အဖြစ်မျိုးဖြစ်နေတယ်။ဒါကြောင့်မလို့လာမယ့်2020ခုနှစ်ရောက်လို့ရှိရင်တော့ကချင်ဒေသတွေမှာအထူးသဖြင့်တော့ငင်းချင်းရေးကိုကျွန်တော်တို့အင်မတန်တောင်းတတယ်။ငင်းချင်းဆိုတဲ့ကျွန်တော်တို့2020ခုနှစ်မှာနေထိုင်သွားချင်ပါတယ်လို့ကျွန်တော်စန္ဒပြပါတယ်ခင်ဗျာ
2020နှစ်သစ်ဟာတိုင်းသားတွေအားလုံးတောင်းတလာခဲ့တဲ့ကိုပိုင်အုပ်ချုပ်ပြဋ္ဌာန်းခွင့်တွေအတွက်အခွင့်အလမ်းသစ်တွေပေါ်လာစေမယ့်နှစ်သစ်အဖြစ်မြင်တွေ့လိုတယ်လို့ဩစတြေးလျနိုင်ငံမှာနေထိုင်တဲ့ကရင်လူမှုခေါင်းဆောင်တူဦးဖြစ်သူမန်းအော်လန်ဒိုကပြောပါတယ
်2019ကဖြစ်ပျက်လာခဲ့တဲ့အဖြစ်အပျက်ကြီးအားလုံးကိုပြန်ကြည့်ပြီးတော့တိုင်းပြည်ရဲ့အနာဂတ်အတွက်ပေါ့လေသူတို့ပြင်ကျွန်တော်တို့ကရင်ခေါင်းဆောင်တွေရောတိုင်းရင်းသားခေါင်းဆောင်တွေရောအလုံးမျောမှန်းကြတဲ့တိုင်းပြည်ရဲ့တန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတည်ထောင်နိုင်တဲ့အစပြုတဲ့နှစ်တစ်နှစ်ဖြစ်ဖို့ကိုလေမျောမှန်းပါတယ်တရားရှိနာမဲ့2020နှစ်မှာကိုလေတိုင်းသူပြည်သားအလုံးတိုင်းရင်းသားတွေအပါအဝင်ပေါ့လေစစ်မှန်တဲ့ငြိမ်းချမ်းရေးကိုအကယ်တည်ဆောက်နိုင်ကြပါစေကျွန်တော်အဲ့ဒါထူးဆုတောင်းပါတယ်
2019ခုနှစ်တည်းမြန်မာနိုင်ငံနဲ့ပြည်သူတွေရင်ဆိုင်ခဲ့ရတဲ့ပြဿနာတွေကိုပြန်လည်သုံးသပ်ပြီးလာမယ့်နှစ်တည်းအကောင်းတွေကိုမျှော်လင့်မိတယ်လို့အမေရိကန်အင်ဒီယားနာပြည်နယ်ကချင်းတိုင်းသားဒုက္ခသည်အရေးဆောင်ရွက်သူဒေါက်တာရိုဒင်းငါကပြောပါတယ
်ဆိုတော့ကျွန်တော်2020မှာအများကြီးမျှော်လင့်ပါတယ် NLD ကပြောသလိုပဲဒီတက်တန်းအတွင်းမှာခြေခံဥပဒေကိုပြင်ဆင်မှုတွေပြုလုပ်နိုင်မလို့မျှော်လင့်ပါတယ်ပြီးရင်ဇန်နဝါရီလထဲမှာဖြစ်လာမဲ့ ICJ ရဲ့ဆုံးဖြတ်ချက်ကလည်းဒါ genocide အထူးဖြစ်တယ်ဆိုတော့ဆုံးဖြတ်ချက်တော့မချဘူးလို့ကျွန်တော်မျှော်လင့်ပါတယ်။နောက်နိုင်ငံရဲ့စီးပွားရေးကလည်းတဖြည်းဖြည်း2020မှာတော့တော်အချိန်လေးကောင်းလာမယ်လို့မျှော်လင့်ပါတယ်။နောက်27ရာစုပင်လုံးငင်းချင်းညီလာခံကိုလည်းညံ့ပြန်လက်ချင်းပါပြီးတော့ဒါငင်းချင်း Federal ရေးကိုလည်းဆက်ပြီးဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အများကြီးမျှော်လင့်ထားပါတယ်2020အတွက
်လာမယ့်ရပိုင်းနဲ့မှာပဲ2019နှစ်ဟောင်းကုန်ဆုံးလို့2020နှစ်သစ်ကိုရောက်လာတော့မှာပါ VOA ပရိသတ်နဲ့မြန်မာနိုင်ငံသူနိုင်ငံသားတွေလည်းစိတ်လုံခြုံမှုရှိစွာနဲ့လွတ်လပ်ပျော်ရွှင်ပွေရာနှစ်သစ်ဖြစ်နိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာပြည်ရဲ့တင်းငွေနေနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါလေခင်ဗျာအခုတော့ Frontier မြန်မာမီဒီယာကတင်ဆက်တဲ့ဒုအတန်ကန္ဓာကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်ဒုအတန်ပတ်စင် Focus အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါTheory သဘောအရမြန်မာနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးဥပဒေတစ်ကထိန်းသိမ်းခံလူငယ်တွေအတွက်လုံခြုံမှုနဲ့အကာအကွယ်တွေပို့မိုပေးနိုင်မယ်လို့ရည်ရွယ်ထားပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့ဥပဒေကအမြဲတမ်းထိရောက်မှုမရှိပါဘူး။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့မုံရွာကေဆက်နဲ့ဒိုအတန်တို့ဟာလူကြီးချုပ်ခန်းမှာလူကြီးတွေနဲ့အတူနေထိုင်ပြီးသူတို့ရဲ့အစားအသောက်တွေအဆင်ပြေမှုမရှိတဲ့အပြင်အချုပ်သားကြီးတွေရဲ့ကိုထိလက်ရောက်နိုင်ကျင့်မှုကိုပါခံနေရတဲ့ထိန်းသိမ်းခံလူငယ်တွေအကြောင်းကိုမုံရမျိုးကနေသတင်းပေးပို့သွားမှာဖြစ်ပါတယ်။ဒီဆောင်မအပြည့်စုံကိုမုံရကေဆက်ကသတင်းထောက်ဤမုံကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။သူမရဲ့ဆွဲကြောတက်ရတာခုံးမှုနဲ့ဖန်းစီခံရပြီးအမှုရင်ဆိုင်နေရကလေးကဒေါ်ရီမြင့်တယောက်မကြာခဏဆိုသလိုအချုပ်ခန်းကိုသွားပြီးတားဖြစ်သူကိုတွေ့လေရှိပါတယ်။သူမသွားရောက်တိုင်းလဲတားဖြစ်သူဟာအချုပ်ခန်းထဲမှာအရိုက်ခံရတဲ့အကြောင်းအစားအစာတွေလည်းလူစားခံရတာတွေရှိကြောင်းပြန်ပြောပြပါတယ်။မကြသေးခင်ကပဲအချုပ်သားကြီးတွေကသူ့ကိုကရုံတုံးပေးတာမျက်ခုံးမွေးရိပ်ပစ်တာတွေလုပ်တယ်လို့လည်းပြောပြပါတယ
်။အမေမပြောပါတားအဲ့တားကြီးကိုမေ့ပြောမရပြောမှနှင်းပို့ရတာ။အမေမပြောပါနဲ့ဗျာတားရိုက်ခံမှအကြောင်းလို့ပါဆိုတာကျွန်တော်မပြော။အများကြီးပြောလို့ရှိရင်ပြောမှမှလည်းပဲလေရိုက်မှာဆိုတော့မပြောရင်ပြောကြတာ
။အခုလိုအချုပ်ခန်းထဲမှာအနိုင်ကျင့်ခံရတာဟာဒေါ်ရီမြင့်သားတဦးတည်းမဟုတ်ပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာအခုနှစ်ဇူလိုင်လအတွင်းမှာပဲအခန်း30အထိပါဝင်တဲ့ကလေးတငယ်ခွင့်ရေးဥပဒေကိုပြည်တော်စုလွတ်တော်ကအတည်ပြုခဲ့ပါတယ်။ဥပဒေအစ်အရာအပြစ်ပေးအရေးယူခံရတဲ့စနစ်ကနေကလေးတငယ်ဗဟိုပြုပြန်လည်ထူထောင်ရေးစနစ်ကိုတည်တည်တသာပြောင်းလဲခဲ့ပါတယ်။ ဒါပေမဲ့မုံရွာမှာတော့ထိမ့်သိမ်းခံထားရတဲ့ကလေးတွေဟာသူတို့ရဲ့အခွင့်အရေးတွေအကာအကွယ်ပေးခံရမှုတွေကိုမရရှိဘူးလို့မိဘတွေကဆိုပါတယ်မုံရွာမျိုးပေါ်ရဲစခန်းနှစ်ခုမှာတော့အသက်18နှစ်မပြည့်သေးတဲ့ကလေးငယ်44ယောက်ဟာတရားရင်ဆိုင်နေစဉ်အတွင်းအချုပ်ထဲမှာနေရပြီးတော့အချုပ်သားကြီးတွေရဲ့အနိုင်ကျင့်မှုတွေကိုလည်းခံနေရပါတယ်။စကိုင်းတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဖွဲ့စည်းပြီးနှစ်နှစ်တာကာလအတွင်းမှာကလေးတငယ်အခွင့်အရေးနဲ့ဆိုင်တဲ့အမှုရှိမှုကူညီပေးဆောင်ရွက်နေရတယ်လို့အဲ့ဒီအဖွဲ့ရဲ့မှတ်တမ်းတွေအရသိရပါတယ်။အုတ်ထင်းသူမိဘတွေကတော့အမှုရင်ဆိုင်နေရတဲ့သူတို့သားသမီးတွေဟာအချုပ်ခန်းတွေထဲမှာလူကြီးအချင်းသားတွေနဲ့အတူတကွချုပ်နှောင်ခံထားရတယ်လို့ဆိုကြပါတယ်။အဲ့လိုပြောဆိုသူတွေထဲမှာအချုပ်နှောင်ခံထားရတဲ့ကလေးငယ်တဦးရဲ့ဖခင်ဦးကျော်လင်းတန်းအပါဝင်မှာ
ကလေးတွေရေမသားပဲနဲ့လူကြီးတွေနဲ့ပဲလောလောဆယ်ခုချိန်ကြီးပဲရောထားတော့ရှိသေးတယ
်။အချုပ်ထဲမှာကလေးငယ်တွေရေပုံမှန်မချိုးရတာကြောင့်ရှားနာတွေလည်းပေါက်နေတယ်လို့တချို့မိဘတွေကဆိုပါတယ်။အချုပ်ခန်းထဲမှာထိမ့်သိမ်းခံထားရသူလူငယ်တဦးရဲ့မိခင်ဖြစ်သူဒေါ်ကြီးမြင့်ကတော့သူ့သားရဲ့ရာနာယောဂါတွေကိုကလေးငယ်ကဝေဒနာမပြင်းထန်ရင်ကလေးကဆေးထိုးခိုင်းပေမဲ့အခက်ခဲတွေကြောင့်ဆေးထိုးဖို့ကြံ့ကြာနေတယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့မှအမည်မဖော်လိုသူတာဝန်ရှိသူတဦးပြောပြတာကတော့ကလေးတငယ်ဥပဒေအရအချုပ်ခန်းအတွင်ကလေးတငယ်တွေကိုထိမ့်သိမ်းဖို့တားမြစ်ထားတဲ့အတွက်အချုပ်ခန်းမှာထိမ့်သိမ်းခံရပြီးတရားရင်ဆိုင်နေရတဲ့ကလေးငယ်တွေဟာအစိုးရရဲ့ရိတ်ခါအထောက်ပံ့မရရှိဘူးလို့ဆိုပါတယ်။
ကလေးသူငယ်မှာအချုပ်သားပေါ့နိုင်ငံတော်ကနေပြီးမှအချုပ်သားထမင်းပေါ့အချုပ်သားရဲ့ရိတ်ထားပေါ့ဒီအခွင့်အရေးမှာကလေးသူငယ်အတွက်မပါဘူးကလေးသူငယ်အချုပ်သားရဲ့လို့သူတို့ဥရိယာမသားမတော့ကလေးသူငယ်ကအချုပ်သားထဲမှာမပါတော့သူတို့ထမင်းမရှိလို့အိမ်ကနေပြီးမှချိန်ဆွဲပြီးမှဟိုအချုပ်သားကြီးတွေနဲ့ရောထားတဲ့ခါကျတော့သူစားပြီးမှမင်းစားတယ်သူတို့ကလေးတွေမှာဆုံးရှုံးမှုဖြစ်နေတယ်
ဒါပေမဲ့နယ်မြေရဲစခန်းကရဲအုပ်ဆန်းလင်းကတော့အဲ့ဒီလိုပြောဆိုတာကိုငြင်းဆန်ပါတယ်ထိမ့်သိမ်းခံထားရတဲ့လူငယ်တွေအပါအဝင်အချင်းသားအလုံးကိုအစိုးရကရိတ်ခါတွေထောက်ပံ့ပေးတယ်လို့သူကဆိုပါတယ်
။အရင်တော့ကဘယ်ကွက်လို့ကြွရတာကျွန်တော်တို့ကအဲ့ကွယ်ပေးပြီးတော့အဲ့ကြွေးနေရတာပေါ့လာတဲ့လူရှိတယ်မလာတဲ့လူရှိတယ်မလာတဲ့လူကများတယ
်။မြို့မရဲစခန်းမှာရှိတဲ့ကလေးတငယ်တွေကိုလူကြီးတွေနဲ့တန်းတူကြွေးမွေးထားတာကလည်းတလားခွဲကန့်ရှိပြီလို့မြို့မစခန်းမှူးဒူရဲမှူးဝင်းနိုင်ကပြောပါတယ်။
အဲဟိုညကတော့ကလေးတွေငယ်ရှိတော့ကျွန်တော်အဲ့ဒါရွေးမွေးကြတာမရှိတော့လူကြီးတွေပဲဟောပြီးတော့နောက်ပိုင်းတော့ကျွန်တော်တို့အဲ့ဒါနိုင်ငံတော်စွာကြီးမှာတင်တောင်းပြီးတော့လူကြီးတွေတန်းတူပဲပြီးရတလကျော်တလခွဲလောက်ရှိပါစာကျူးမွေးတာပါခင်ဗ
ျကလေးတွေငယ်တွေဘဟုတုတရရစီမဲ့တည်င်းစာစာဆောင်တွေနဲ့စာအုပ်တွေအချုပ်ကန်းရှောက်လန်းမှာတင်ထားပေးတယ်လို့လည်းသူကဆက်ပြောပါတယ်
တန်ချင်းလေးပါလို့ဟောကျွန်တော်လည်းသူလုပ်ပြီးတော့ကျွန်တော်နဲ့အတူပဲဒီစကမ်းပင်းနာပါတော့စကမ်းပင်းတော့ဟိုစကမ်းပင်းနာရှိတယ်ပြေးဆိုင်ပါသူမလဲလိုက်ကျတော့လပိတိုက်ပ
ါဒါပေမဲ့ဥကျော်လင်းတန်းကတော့ရဲစခန်းကမကြွေးတဲ့အတွက်သူသားကိုသူကိုယ်တိုင်ထမင်းပို့ပေးနေရတယ်လို့ဆိုပါတယ
်အစားမကတော့ဂလော့ပဲဒီတော့ဒီရပဲပို့နေရတာမနေရောညရောပေါ့သူတို့ကဟိုလိုပေါ့ဟိုတုန်းကပြောထားတဲ့ပြောချက်ကသူတို့ကထမင်းမကြွေးဘူးပေါ့လေဒီချောရက်တွေပါလည်းမရဘူးပုံစံမျိုးနဲ့သူတို့ကဟိုထမင်းမကြွေးဘူးပေါ့လေကိုယ်ကစီရင်တော့ကိုပို့ကြလို့ပြောတာဟုတ်သူတို့က
အစ်စ်ပြထန်းလိုက်တဲ့ဥပဒေမှာစစ်ဆေးစီရင်နေစဉ်အတွင်းတရားစွဲဆိုတင်ပို့တဲ့ကလေးတငယ်ကိုကောင်းမွန်စွာကြင်ကြံနေထိုင်ရန်အာမခံနဲ့ခံဝင်ချုပ်ချုပ်စေပြီးစီးမြင့်တွေတတ်မှတ်ကမိဘအုပ်ထင်းသူထံဖြစ်ဖြစ်ယာယီစောင့်ရှောက်ရေးကရာသို့မဟုတ်အခြားတင့်လျော်တဲ့နေရာကိုဖြစ်စေအုပ်ထင်းရန်အနှံနိုင်တယ်လို့ပါရှိပါတယ်။မုံရွာနယ်မြေရဲစခန်းမှူးရဲအုပ်ဆန်းလင်းကလည်
းသူတို့ကိုအာမခံပေးကြည့်နောက်တစ်ရက်ကျရင်သွားပြီးတော့လောက်တာကျွန်တော်လည်းမထားနိုင်ဘူးတတ်နိုင်လို့ရှိရင်အဲဒီဟာကိုအမကလည်းသူတို့ထုတ်ဒီတယောက်မယောက်ဆိုရင်ကျွန်တော်တို့ကအမကပေးသားရည
်လက်ရှိကလေးတငယ်ခွင့်ရေးဥပဒေမှာအမှုရင်ဆိုင်နေရဆဲဖြစ်တဲ့ကလေးတငယ်တွေကိုမိဘအုပ်ထင်းသူထံအနှံခွင့်မပြုနိုင်ရင်ယာယီစောင့်ရှောက်ရေးကိဟာမှာအနှံထားရမယ်လို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့အဲ့ဒီကိရာကိုဘယ်အဖွဲ့စီဘယ်ဝန်ကြီးဌာနကတာဝန်ယူတည်ဆောက်ရမယ်ဆိုတဲ့အချက်ကိုတိကျစွာဖော်ပြမထားပါဘူးစကိုင်းတိုင်းအစိုးရလူဝင်မှုကြီးကြပ်ရေးနဲ့လူဆန္ဒအရင်းမြစ်ဝင်ကြီးဦးမိုးကျော်သူက
လူငယ်တွေဟိုပြည်နယ်လူငယ်ရေးစခန်းလုပ်ဖို့ကတော့အခြေအနေရှိတယ်ဒါပေမဲ့အခုမှဒီနေရာတော့မှ၆ထားပဲရှိသေးတာဒါသူတို့လည်းအဲ့လိုပြည်နယ်လူငယ်ရေးစခန်းတွေမှာပြကြထားလို့ရမယ်ထင်တယ်အဲ့ဒါတော့ဒီနေ့ဝင်ကြီးဌာနကိုမေးမှသိပါ
ဒီဟာပေါ်ပေါက်ရေးတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့အနေနဲ့လူမှုဝန်ထမ်းဌာနပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တရားသူကြီးချုပ်တို့ကိုတင်ပြတောင်းဆိုထားတယ်လို့ဆိုပါတယ်။ကလေးတငယ်ခွင့်ရေးဆိုင်ရာလေ့လာသူတွေကတော့ယာယီထိမ့်သိမ်းရေးကိဟာတိဆောက်ရေးလုပ်ငန်းအကောင့်ထဲပေါ်နိုင်ရေးဟာပြည်ထောင်စုအစိုးရကတည်ကြတဲ့ဤဥပဒေလိုအပ်နေတယ်လို့အကြံပြုထားပါတယ်။မုံရနယ်မြေရဲစခန်းမှာရဲအုပ်ဆန်းလင်းကလည်းအဲ့ဒီပြောကြားချက်ကိုသဘောတူပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒုသံဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကေဆန်းမှသတင်းတောက်အီမွန်ဇာနီနဲ့ဂျက်ရက်တောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒုသံတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုသံရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒုသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
Frontier မြန်မာကတင်ဆက်တဲ့ဒုသံအစီအစဉ်ကိုနားဆင်ကြရတာပါအခုလိုဆောင်းရသည်နှစ်သစ်ကူကာလရောက်တိုင်းပြည်ဝရတေးသချင်းနေပါနေရမှာအခုတော့အစိုးရခင်ဝမ်းရဲ့ပြည်မာဆောင်းကိုခန်းစားကြည့်ကြပါဦးခင်ဗျာခရန်နူယောင်လေးတွေကောင်းမင်မဲ့ကောင်းနေစေခင်ဝမ်းရဲ့ပြည်မာဆောင်တခြင်းကိုနှစ်သက်ကြလိမ့်မယ်လို့မျှော်လင့်မိပါတယ်ခင်ဗျာ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ကနေတင်းငွေနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းလမီတာ3240 48အပြင်လိုင်းလမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့2019ခုနှစ်တနှစ်တာကာလကိုပြန်ပြောင်းသုံးသပ်ဆွေးနွေးထားရတဲ့ VOA ရဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော့ဒီ2019ခုနှစ်တည်းမြန်မာနိုင်ငံရဲ့ငင်းငယ်လုံငန်းစဉ်ဘလောက်တီခီးပောက်ခဲ့တယ်လဲဆိုတာဆွေးနွေးမှာပါဒီနေ့စမ်းပိုင်းမှာပဲရခိုင်လက်နက်ကင်ဖွဲ့အေကရခိုင်ပြည်နယ်မှာဝင်တက်ရတာနဲ့လက်နက်ကင်ပြစ်ခတ်တွေကြီးထွားလာတာအခုချိန်ထိပါဒီနေ့တည်းမှာပဲငင်းငယ်ဆွေးနွေးတာလေးမြန်မာစစ်တပ်ဘက်ကတပတ်သက်ပြစ်ခတ်ရစဲကြီးကြီးညာခဲ့တာတွေလည်းရှိပါတယ်ဒါမှမဟုတ်တိုင်းဒေသတွေမှာတော့စီးအထင်မှမှုတွေလည်းရှိနေတော့မှာဆိုတော့ဒီ2019ခုနှစ်တည်းမှာမြန်မာနိုင်ငံရဲ့ငင်းငယ်လုံငန်းစဉ်မှာအောင်မြင်မှုတွေဆုံးရှုံးမှုတွေဘာတွေရှိခဲ့လဲရှိလာမယ့်နှစ်တည်းမှာဘာတွေမျောလင့်နိုင်မလဲဆိုတာတွေကိုဆွေးနွေးကြပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူနှုတ်ရှိပါတယ်သူကတော့ပုံမျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နာရကလည်းဖြစ်ဒီငင်းငယ်လုံငန်းစဉ်ဦးဆောင်ဖွဲ့ PPST ဖွဲ့ဝင်သူလည်းဖြစ်တဲ့ဦးခုံကပါနောက်သူကတော့တိုင်းနာရေးအကဲခတ်ပုဂ္ဂိုလ်သူဖြစ်တဲ့ဦးမောင်မောင်ဆိုလို့ဖြစ်ပါတယ်ဆိုတော့ဒီပုံပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်လည်းဒီလိုင်းမှာရှောက်ရောက်နေပြီဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဒီတစ်နှစ်လုံးစာအတွက်ကိုပေါ့လေရေဝီရပြန်ပြီးခြုံငုံသုံးသပ်စီရင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်သုံးသပ်ပေးပါလားခင်ဗျာကျွန်တော်တို့ဒီတစ်နှစ်လုံးအတွက်ကိုပေါ့လေ2019ခုနှစ်ထဲမှာပြန်ကြည့်မယ်ဆိုရင်ငင်းငယ်လုံငန်းစဉ်ကရေဝီရအဖြစ်ရှေ့တိုးနေသလားနောက်ဆုတ်သွားသလားဘယ်လိုပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့2019ကိုခြုံငုံသုံးသပ်ရမယ်ဆိုရင်ငင်းငယ်လုံငန်းစဉ်ကရပ်တန့်နေတာခင်ဗျာနောက်တော့မဆုတ်ဘူးသို့တော့ရပ်တန့်နေပြီးတော့ရှေ့တိုးဖို့အင်မတမအစနေကွေးတဲ့အချိန်နဲ့ရှေ့တိုးဖို့ကြိုးစားနေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့ဒီနေရာမှာလည်းဒီလိုဉာဏ်ကြီးလုပ်ငန်းတွေနေကွေးရတဲ့အကြောင်းကလည်းပဲပါဝင်ပတ်သက်တဲ့လူတွေအားလုံးမှာတော့စုပေါင်းတာဝန်ရှိကြပါတယ်အဲ့ဒီလိုစုပေါင်းတာဝန်ရှိတဲ့အပေါ်မှာလည်းကျွန်တော်တို့ NCS လက်မှတ်ရေးထိုးထားတဲ့ EO အဖွဲ့အခုလက်ရှိဆိုတော့ဆယ်ဖွဲ့ပေါ့ဗျာဒီဆယ်ဖွဲ့ရဲ့ကောင်းဆောင်တွေမှာလည်းစစုံတရားစုပေါင်းတာဝန်ယူဖို့တာဝန်ခံဖို့လည်းရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
โอเคဆိုတော့ဟိုဆရာဦးခေါကဒီနေရာမှာကျွန်တော်တို့ဒီလိုတက်နေရတဲ့ကိစ္စတွေမှာအဓိကအဟံအတားအနေနဲ့ပြောပါဆိုရင်ဘာရှိမလဲခင်ဗျာ
အဓိကအဟံအတားကတော့2018နှစ်ကုန်ကအတွေ့အကြုံ2018နှစ်ကျွန်တော်တို့ထိပ်ပြီးစီဝေဘွဲ10+10ခေါ်ယူပြီးတော့ရလတ်တွေပေါ်ပါဒီဒီပွားပွဲရဖြစ်တဲ့အဖွဲ့အချို့ပေါ်လာတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ငင်းငယ်လုပ်ငန်းတွေအပေါ်မှာအဓိကအခြေခံထားတယ်ကျွန်တော်တို့ SCE စာချုပ်အကောင့်တွေပေါ်တဲ့လုပ်ငန်းတွေမှာအဲ့ဒီအကောင့်တွေပေါ်တဲ့လုပ်ငန်းတွေမှာအကောင့်တွေပေါ်တဲ့အတိတ်ပဲဖွင့်ဆိုတဲ့နီးနာတွေမတူတဲ့အပြင်ကိုကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုပါတော့ရိုက်ခတ်ပြီးတော့ဒီတစ်နှစ်ကျော်ပေါ့လေ2018အောက်တိုဘာ15ကနေစရင်တစ်နှစ်ကျော် 2019 အခုဆိုရင်နှစ်ကုန်ပါပြီတစ်နှစ်ကျော်ကျော်ကျွန်တော်တို့ကနိုင်ငံရေးလုပ်ငန်းစဉ်ရောနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်ရောအပြစ်ခရစရေးသဘောတူစာချုပ်အကောင့်အထည်ပေါ်တဲ့လုပ်ငန်းစဉ်ပါတော်တော်လေးစောင့်နေသွားပါတယ်။အဲစောင့်နေသွားတာကိုကျွန်တော်တို့2019မှာစစ်စစ်ချင်းချင်းတွေ့ရပါတယ်။
โอเคကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီ2019တနှစ်လုံးကိုခြုံပြီးသုံးသပ်လိုက်မယ်ဆိုရင်ငင်းငယ်လုံငန်းစရာရှေ့တိုးနေတာနောက်ဆုံးနေလားဆရာဦးခုံကတော့ရှေ့လည်းမတိုးနောက်လည်းမဆုတ်ပါလေတန့်နေတယ်လို့ဆိုပါတယ်ဦးမောင်ဆိုးမြင်ရောခင်ဗျာ
ကျွန်တော်မြင်ရတော့2019ခုနှစ်တခုလုံးမှာငင်းငယ်လုံငန်းစဉ်တည်ဝင်ပေါ့နော် NCA လက်မှတ်ထိုးထားတဲ့ NCA ငင်းငယ်လုံငန်းစဉ်ကတော့ရပ်တန့်နေတယ်လို့ပြောရပါမယ်ခင်ဗျာရပ်တန့်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့2018ခုနှစ်အောက်တိုဘာ15ရက်နေ့မှာပြုလုပ်တဲ့ဒီ10+10ပေါ့နော်ဒီ SC နှစ်ပတ်လည်းသုံးနှစ်မြောက်နှစ်ပတ်လည်းနေ့ရက်စပြီးတော့ဒီသဘောနိုင်ငံရေးသဘောထားကိုလည်းမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာကျန်းမာရေးလုပ်ငန်းစဉ်ဟာဒီ SCA ရဲ့ institution တွေတိုင်း VDGC တို့ GNC တို့ ဒီစီးပွားတွေကမကျင်းပနိုင်မဲ့ရပ်တန့်သွားတာပါရပ်တန့်သွားတဲ့အကြောင်းရင်းကတော့အဓိကဒီနေ့အထိရပ်တန့်သွားတဲ့အကြောင်းရင်းကတော့အချက်၃ချက်လောက်ရှိပါတယ်ပထမအချက်ပြောမယ်ဆိုရင်မူဝါဒပိုင်းမှာမူဝါဒပိုင်းမှာဆိုလို့ရှိလို့ရှိရင်တော့ဒီဒီနေ့များရဲ့အခြေခံဥပဒေရေးဆွဲရေးနဲ့ဒီခွဲမထွက်အရာဟုဆိုရယ်ဂရိကွေပီကိုချိတ်ဆက်ထားတဲ့ကြေညာပါဒါနဲ့ပတ်သက်ပြီးတော့မူဝါဒကိုလည်းမှုရှိပါတယ်နောက်မူဝါဒကိုလည်းမှုတစ်ခုသေးတော့တတ်မလို့ဆိုတာနဲ့ပတ်သက်တဲ့အသေးပဲဖွင့်ပြချက်ပါဒါနဲ့ပတ်သက်လို့လည်းအစိုးရတတ်မလို့နဲ့ EU ရေးကြောင်းတော့ဘောလာကိုလည်းမှုရှိပါတယ်ဒါမူဝါဒရေးကိုလည်းမှုပါဒုတိယအချက်အနေနဲ့ပေါ်စီတိုင်းဆိုင်ရာပြည်ပြည်နာကတော့ဘာလို့ရှိလဲဆိုတော့တစ်ခုကတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အသေးပဲဖွင့်ဆိုချက်ပါဒီအသေးပဲဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ကိုယ်ရမှုရှိနေတဲ့အတွက်ဒီနေ့ဒီချန်ပီယံမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆိုတာမကျမနိုင်သေးဘူးလေးနေကြော်သွားတဲ့အထိဒီလိုအခြေအနေမျိုးရှိပါတယ်နောက်မူဝါဒပေါ်စွင်းဆိုင်ကိုယ်ရမှုတစ်ခုရပြောမယ်ဆိုလို့ရှိရင်တော့တက်နေရချာတာရင်းနဲ့ပတ်သက်ပြီးတော့ရင်းစီမညီနေတဲ့ကိစ္စတွေအဆင်မပြေတာပါပဲတတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အသေးစိတ်ကိစ္စလို့ဆိုရပါမယ်ဒီခီဆွေးနွေးပွဲရသမှတ်တာဆွေးနွေးပွဲကျင်းပမယ့်နေရာသတ်မှတ်တာအစပြီးတော့ဒီ EU ကောင်းဆောင်နေခီးသွားလာရစာဒီကိစ္စတွေမှာလည်းပဲအဲပြည်လဲမှုတွေမရှိခဲ့ပါဘူးဒီအချက်၃ချက်ကြောင့်ဒီနည်းနည်းလုပ်ငန်းစဉ်ဟာနှေးကွေးရပ်တန့်နေတယ်လို့ဆိုရပါမယ်ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်တော့လေဒီ NC လုပ်ငန်းစဉ်တည်ဝင်ရပ်တန့်နေတဲ့ဟာကိုပြည်လဲဖို့အလွတ်တဘောဆွေးနွေးမှုတွေကို2019တည်းမှာတော်တော်များများလုပ်ခဲ့တာတွေ့ရပါတယ်ဒါကြောင့်မို့လို့လေပြန်လဲလက်ပတ်နိုင်မဲ့လမ်းစတော့ရှာတွေ့လောက်ပြီလို့ထင်ပါတယ်
ဟုတ်ကဲ့ဆိုတော့ဟိုတခုရှိတာပေါ့လေတချို့ကဒီအေငင်းငယ်ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဟိုထောက်ပြကြတာမျိုးတွေရှိပါတယ်ဒီအစိုးရဘက်ကပေါ့လေငင်းငယ်မှာတောင်းဟိုယူထားတဲ့လူတွေဘက်ကတွတ်တွတ်လဲဟိုမလုံနိုင်တာမျိုးနောက်ပြီးတော့တက်ကပူပေါင်းဆောင်မှုအားနည်းတာမျိုးဆိုတော့တချို့ဝေဖန်ချက်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ဒီဘိုင်းမှာဆော့ဆော့ဆရာဦးမောင်ဆိုတော့မူပိုင်းတွေကိုပြောတယ်ပေါ့လေလူပိုင်းတွေအနေနဲ့ရောကျွန်တော်ငင်းငယ်ဖြစ်စင်မှာအားနည်းချက်တွေရှိခဲ့သလားဒီ2019ထဲမှာ
လူဝိုင်းနေနေပြောမယ်ဆိုလည်းနှစ်ပတ်စလုံးမှာအားနည်းချက်ရှိပါတယ်ဒါပေမဲ့ကျွန်တော်တူးချင်းမြင်ပြောမယ်ဆိုရင်အခုငင်းငယ်လုံငန်းစီအောင်မြင်မှုဆိုလို့ချင်းဘသူဘဝကြောင့်ဆိုလို့ပြစ်တင်မယ်ပြစ်တင်နေမယ်ဆိုလို့ချင်းတော့ဒီငင်းငယ်လုံငန်းစီအောင်မြင်မှုပိုခက်ခဲလိမ့်မယ်လို့ထင်ပါတယ်အဲကြောင့်လူဝိုင်းဆိုင်ရာနဲ့ပတ်သက်ပြီးဘသူဘဝကြောင့်ဆိုတော့ပြစ်တင်တယ်လို့ကျွန်တော်မျိုးချင်ပါဘူးခင
်ဗျโอเคဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရီပြဖို့ထားတာရောဒါရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့လူတော်များရှိနေပါတယ်ဟိုနောက်တစ်ခုကခုစိတ်ဝင်စားဆက်သွယ်ပြီးတော့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဟိုဆက်သွယ်လာတဲ့ပုံစံတွေကိုလည်းအထူးပဲကျေးဇူးတင်ပါတယ်ဟိုဒါပေမဲ့ဆွေးနွေးမဲ့လူတွေလည်းများတဲ့အတွက်လူရင်းတူရှင်ဆွေးနွေးပြဖို့လည်းကြိုပြီးတော့မေတ္တာရက်ခံပြရစေအရင်ဆုံးတော့ကျွန်တော်မြန်မာနိုင်ငံကဥဆိုးဝေလေလိုင်းမှာရှိနေပါတယ်ဥဆိုးဝေသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီကိစ္စကအမှုကွန်ဆယ်ပြောပါဦးအဲ့တော့ဒီမှာငွေမှာပြဿနာငွေရေးပြဿနာတွေကိုရင်းနှီးချေရှင်းနေဆိုပြီးတော့ဒီနေ့ပိုင်းပြီးတော့ပြဿနာကအနှစ်ခွန်ပြောရမှာဟုတ်အင်းကအမှန်တန်ကြီးတဲ့တက္ကပပြီးတော့ဒုတိယအင်းကအမှန်တန်ကြီးတဲ့ကိုယ်ရင်းကြီးရှိကြပါလေ။ဒါရင်အဖြစ်ထွက်ခဲ့တယ်ဆိုလို့ရှိရင်လူသားပြီးတော့ဆက်ခဲ့တယ်တိုက်ကြည့်လို့မှာကြတယ်ပေါ့နော်။ဒီအချိန်မှာပထမဒီလိုဒီရကြတဲ့အီအီအဖွဲ့ကပြောလာတယ်။ဟုတ်ဒီကနေ့အီအီအဖွဲ့ပြောလာတယ်ဒီလိုဒီလိုဒီကဒီလိုဒီကကျွန်တော်ဒီမှာနေနေတဲ့ပြဿနာတွေကိုဟိုသဘောဝိုင်းမှာဒီလိုမျိုးအခြေခံတွေကိုပြောရတဲ့အခွက်ပဲနော်အဲဒါကြောင့်ကျွန်တော်ဒီခံဒီမှာဒီအင်းတို့ခွာရနေကြတယ်ပေါ့ဒီလိုဒီကျွန်တော်မေးချင်တာကအခုဒီရေခဲမြေမှာရှိတဲ့ပုံစံတွေပေါ့နော်အဲကျွန်တော်ဟိုဒီကရအနှစ်2500ကျော်ပါဟုတ်အဲကောပလာတိုင်းမှာပြည်သူစီဒီကြီးကနေပြီးတော့ညာတန်ကြီးကဖြစ်ပြီးတော့တက်ချက်ပြရအခွက်အဲ့ဒါဒီကံပြီးတယ်လေဒီလိုဒီဒီကံလေးကလာမှာပေါ်ရတဲ့စီစီဟာဒီလိုပြေစီစနစ်ကြီးကိုအဲ့ချက်လို့ဒီလိုနဲ့အခွဲလားဆိုတာကိုသိကြပြီးဒီပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးတာကျေးဇူးပါဆိုတော့ဒီနေ့မှာဥက္ကဥက္ကရိုးကိုလည်းဟိုသူ့မင်းကုန်းနဲ့ဆက်ဆက်ပြီးတော့ဟိုမင်းကျင်တာတစ်ခုကပေါ့လေအခုဒီမြောက်ပိုင်းသုံးဘွဲ့နဲ့သူသဖြင့်ပေါ့လေဒီအေအေနဲ့ရခိုင်မှာတိုက်ပွဲတွေ2019ထဲမှာဖြစ်လာခဲ့တဲ့ကိစ္စတွေရှိတယ်။ဒါတွေကတော့ကျွန်တော်ငင်းငယ်လုပ်ငန်းစဉ်မှာဘလောက်ထိအဟန့်တာဖြစ်ခဲ့တယ်လို့ပြောနိုင်မလဲ2019ထဲမှာ
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့2019မှာမူလဒီ SC လမ်းကြောင်းပေါ်ကသွားနေတဲ့ငင်းငယ်လုပ်ငန်းစဉ်ကရပ်တန့်နေတယ်။အဲဒါကိုရပ်တန့်နေတဲ့အတွက်တစ်ဖက်ကလည်း SC လမ်းကြောင်းပေါ်ရောက်လာမဲ့ဒီ SC လက်မှတ်ထိုးဖို့တော့အဆင်မမဖြစ်သေးတဲ့အဖွဲ့အစည်းတွေဆိုတော့ပို့ပြီးတော့အချိန်ရသွားပြီးတော့တို့တို့အတွက်เนาะတို့ဒီမှာချက်ကို ဒီပရဟံနဲ့လုံဆောင်ဖို့ပို့ပြီးတော့ခွင့်လန်းဖြစ်လာပါအဲ့ဒီဖြစ်လာတဲ့အပေါ်မှာအစီလုံငန်းတွေအရှိမတူဘူးနိုင်ငံရေးဆွေးနွေးပွဲဆိုတာလည်းတရားဝင်ဆွေးနွေးပွဲတွေရပ်သွားတယ်အဲ့ဒီပေါ်မှာလက်နက်ကိုင်လှုပ်ရှားမှုတွေအားကောင်းလာပြီးတော့ဒီရခိုင်မှာဒီပုံမှန်ပြင်ထန်လာတဲ့သဘောလို့ကျွန်တော်တွေ့ရပါတယ်အကြေရွေးနှောင်းရှိတဲ့ကကျွန်တော်တို့ဒီနိုင်ငံဆွေးနွေးပွဲတွေခက် ဒီဘေးပခကြီးကြီးမားမားဟိုကျေပြန့်လာဘောကတော့နည်းနည်းခက်နိုင်တာပေါ့။နောက်အဲ့မတွေ့မထိပဲနဲ့မစကားမပြောမဆိုရတဲ့နည်းနည်းအမြင်အတွေ့အကြုံကျဲသွားတဲ့ပုံမှာဒီလက်နက်ကန်တပ်ပွဲပုံများလာတာတော့ဒါဖြစ်နေထုံးတာဖြစ်ပါလေခင်ဗျ
ာ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးမောင်ဆိုရင်ဟိုဦးမောင်ဆိုရဲ့အမြင်ရောခင်ဗျာ။အခုကျွန်တော်တို့ဒီမြောက်ပိုင်းသုံးပွဲအထူးသဖြင့်ပေါ့လေဒီထဲကမအေအေနဲ့ရခိုင်မှာတိုက်ပွဲတွေတော့ရှောက်ဆိုးသလိုပြင်းထန်နေတော့ဒါတွေရောကျွန်တော်2019ငင်းငယ်လုံငန်းစင်မှာဘလောက်ထိဟန်တာဖြစ်ခဲ့တယ်လို့သုံးသပ်နိုင်ရခင်ဗျာ။
ကတော့ဒီကုန်းငင်းရင်းလုံးမစမှာလက်နက်တိုက်ပွဲတွေဖြစ်နေတော့အနာတတ်တာမှန်ပါပဲဆိုရင်ဒါပေမဲ့ကျွန်တော်တို့ကဒီတပ်နာကိုကြည့်တဲ့အခါမှာပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီ AA TNL ကိုကန့်ဖွဲ့သွားနောက်ပိုင်းမှာပေါ်လာတယ်ဆိုပေမဲ့လည်းဖြစ်လာတဲ့ပြဿနာအနေနဲ့ဖြစ်လာပြီဆိုရင်တော့ဒီပြဿနာကိုဖြေရှင်းဖို့စဉ်းစားဖို့လိုတယ်ပထမအချက်အနေနဲ့စဉ်းစားဖို့လိုတယ်လို့ခင်ဗျာလည်းဒုတိယအချက်အနေနဲ့ပြောမယ်ဆိုလို့ရှိလို့ရှိရင်တော့ဒီတပ်ဖွဲ့အနေနဲ့ဒီသူတို့ရခိုင်မှာအခြေစိုက်တဲ့ကိစ္စကိုဖြေစိုက်ဖို့စဉ်းစားလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့နားလည်သဘောပေါက်ဖို့လိုအပ်မယ်လို့ထင်ပါတယ်။တတိယအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ NC လုံငန်းစီရမောင်မြင်တဲ့အချိန်မှာဒီ NC နဲ့ရလက်မရှိဘူးငါတို့လက်နက်ကြိုင်တိုက်မှာဖြစ်မယ်ဆိုတော့ဒီတစ်ဖက်ကိုတွန့်ဖို့လိုမျိုးအခြေအနေမျိုးရှိနေတယ်ဆိုတော့ကျွန်တော်သဘောပေါက်ဖို့လိုပါတယ်။နံပါတ်၄အချက်အနေနဲ့ကတော့ကျွန်တော်တို့ဒီပါဝင်ရပိုင်းဖွဲ့အင်းနဲ့ဆွေးနွေးတဲ့အချိန်မှာလက်တွေ့ကြကြတက်မနာကိုဖြည့်ချင်းကိုဆွေးနွေးသွားဖို့လိုအပ်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုတိုင်းရဲ့ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရှိနေပါသေးတယ်။တူဦးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကတော့နော်ဒီအစိုးရရဲ့စစ်တပ်တွေလုံနေတာကတော့ကျွန်တော်တို့ပြည်သူလူထုအနေနဲ့ပြောရမယ်ဆိုရင်တော့ဒီဥဒမှုမရှိဘူးလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တိုင်းသားဒေသကမှပြစ်ကပ်ဆဲလုပ်တယ်နော်။အဲ့ဒီလက်မှတ်ထိုးတဲ့ဆိုပြီးတော့ကျွန်တော်တို့တိုင်းသားတွေမှာနေအောင်ယူနေတာများစွာရှိနေတဲ့အတွက်နော်ကျွန်တော်တို့တိုင်းသားပြည်သူတွေကတော့နော်ယုံကြည်မှုမရှိပါဘူးခင်ဗျာ။အဲ့ဒီလက်မှတ်ထိုးတာတော့ပြစ်ကပ်ဆဲလက်မှတ်ထိုးတာလို့ပြောနေတာကျွန်တော်တို့တိုင်းသားခေါင်းဆောင်တွေကိုနော်တိုင်းသားပြည်သူတွေကိုနော်နှစ်တိတ်တူဖြစ်နေပြီးတော့ကျွန်တော်တို့တိုင်းသားပြည်သူတွေကိုဒီနေ့နေ့မှာအုပ်ချုပ်မဲ့နော်အိတ်ထုတ်မယ်နော်တစ်ဖက်ကနော်ဖိနှိပ်မယ်ဆိုတော့ပုံစံမျိုးနဲ့သူတို့လှုပ်ဆောင်အောင်ကျွန်တော်တွေ့ရတဲ့အတွက်နော
်သူ
တို့အနေနဲ့ကတော့ရိုးသားစွာလုပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလည်းမဆွေးနွေးရကျေးဇူးပါဟိုယုံကြည်မှုမရှိလို့လည်းကျွန်တော်တို့အခုလိုဟိုတစ်ဖက်နဲ့တစ်ဖက်ကလို့ပြဿနာတွေရှိနေဆုံးမဲ့လို့ပဲပြောရမှာပါနောက်တစ်ခုကဒီ NCA လေးနှစ်ပြည့်ခန်းနာမှာတော့လည်းဒီတက်ရောက်ကြတဲ့ခေါင်းဆောင်တွေကြားမှာဒီကိစ္စကိုအလေးထားပြောသွားတယ်ဆိုတော့လည်းကျွန်တော်တို့တွေ့ခဲ့ရတယ်လည်းရှိပါတယ်ဆိုတော့ကျွန်တော်နောက်တစ်ခုကိုလည်းလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံရဲ့ပါပဲကိုဆိုင်အောင်ကျော်ဆန်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲတော့ပြောနေတာတော့ညာစစ်တပ်ကတော့ခမတော့ပြောခဲ့တယ်လို့ပေါ့ကျွန်တော်ကတော့ငင်းငိုင်းရတော့လို့မမဟုတ်ပါဘူးသူတို့တက်ကတော့ငင်းငိုင်းရဆိုတာမလိုတော့ဘူးကြာနော်စစ်တိုင်းငါးတိုင်းရက်ပြည့်နောက်ပိုင်းမှာရခိုင်ပြည်နယ်ကိုတော့ပြီးတော့ဖိတိုက်ကြပဲကြည့်ကြနော်ကျွန်တော်အနေနဲ့ကျွန်တော်များများကြည့်ပါလဲအဲ့ဒါတော့တိုင်းတော်လက်နက်ကင်တွေဟိုဘက်လက်တိုက်လိုက်ဒီဘက်လက်တိုက်ကတံတော်ကတော့အဲ့လိုလောက်ထုံးလုံးကြီးရဆိုတော့အဲ့လိုပဲကြာတံတော်အနေနဲ့2008ခြေကဥပဒေမပြင်းစင်တွေတိုင်းပြည်ကတော့ဘယ်တော့မှငြိမ်းချမ်းရေးမရတော့ဘူးလို့ကျွန်တော်ပြောပြပါမယ်။ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ကိုဆိုင်အောင်ကျော်ဆန်းဆွေးနွေးတဲ့ကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့ဖင်လန်နိုင်ငံကိုငင်းချမ်းအောင်ဖြစ်ပါတယ်။ကိုငင်းချမ်းအောင်တဘောလာလဲဆွေးနွေးလို့ရပါတယ်ခင်ဗျ။အ
ဲကျွန်တော်အခုမေးချင်တာပေါ်အောဥက္ကဋ္ဌခေါဥက္ကဋ္ဌရှိတယ်ဆိုတော့သူ့ကိုပဲမေးချင်ပါလေ။နောက်ဥမ္မမောဆိုလဲရှိတဲ့ကတိုင်းပေါ်အိုးတွေလိုချင်တာနဲ့တခြားတိုင်းရင်းသားတွေလိုချင်တာနဲ့ကတူရဲ့လား။နောက်တစ်ချက်ကဥက္ကဋ္ဌတို့ပြောထားတာရှိတယ်ကလေးလေးရှမ်းနေမပါဘူးဆိုလဲငါတို့ကငါတို့ဆက်လုပ်မယ်ဆိုတဲ့ကိစ္စမျိုးရှိတယ်။မတူညီတဲ့လူတွေကစုလာလိုအပ်ချက်မတူညီတဲ့လူတွေကဒီမှာဟိုအင်အားရဖို့အတွက်တပိုင်ကလုံးပြစ်ခတ်ရတဲ့နာမည်ခံပြီးတော့ကိုပြောချင်တာပြောဆိုချင်တာဆိုနေတာ
Okay, so the cone yen, so the body tender, Rebecca, who chinka bone, chinka nia, who to attack you point yaw meows, so the Siauko Okawe, Tao, or Tommy and Pipes in Maragna.
Okay, the Siaia, the Noro Eure wallet, I have like a question here. ที่ชิงหาจ๊ะๆไปตบบ่ปอกไปได้ด้วยอ่ะแต่แกก็เราพี่รองดูอเส้นพี่รองดูตะวันลงเนี่ยอโจสิบ่าวจี้พี่รออ่าต้องส่งมาซื้อเนื้อมาซื้อเนาะอารมณ์เนี่ยตุ๊กะบาสมมุติว่าพี่รองดูจริงๆมาดิโมคราซีเยอะอนุตาตันตุเยอะอุบันจาทางเงินขึ้นเยอะตุยเยอะนี่ปิดลงเลยฟีดเดอรัลพี่รองดูที่ชอบเลยโดยอะเราตุ๊กะบาสแล้วก็ แต่ในงานลงไต่ด่านเนี่ยนาคนั่งไงยิ้มมันจะพิมพ์มาแต่ตัวตู้เรือตัวเรือเอสยี่สิบสามเจ้าเนี่ยขันเต้ผมมาเต้มาป่าเลยอะไรจะมาในงานยิ้มมันจะเดี๋ยวจะเริ่มมาโทรรับพิมพ์มาแล้วตู้ว่าตัวเพื่อนเจ้าตัวเพื่อนเจ้าลุงโยตัวโยเจ้าตัวโยเจ้าก็เอาเต้พอเรื่องเนี่ยมาตู้เพื่อนกูเพื่อนตู้ลุงโยกูลุงโยสามีเพื่อนที่ว่าว่าเลยกูกูเป็นก้ากูโจสิบว่ากูเพื่อนที่ไรเด็กขาดจ้าแต่ขาดเลยเช็คโทรเรื่องเนี่ยมา พี่น้องดูทุกคนเลยจูลาอันนั้นล่ะลุงโยตัวนี้พ่อชิ้นที่คุยจูลาก็เลยเช็คโทรเรื่องเนี่ยมาอัตคัดเลยช่อละด้วยว่ะไอ้รู้ช่อแกรู้ใช่พี่น้องดูจูงกูเว้ยชิ้นชูบูสุดยอดจังหวะรู้แต่ตัวเจ้าสัวรับใช่ปะล่ะอยู่สักเวลาหน้ามั่วเบาบางยี่มันเจ้าฮัลล่าจังหวะรู้นั่งยี่มันเจ้ามาตุกันแล้วมั่วเบาอ่ะก่อนเทปอะไรเนี่ยมาเช็คกันเนี่ยมาไปถ่ายมาเลยไปจูสีบ้านเลยเช็คกันตัวเลยตัวไอ้ละกว่าช้าได้เลยได้ชิดได้ปะ
ดาราเลยเวชีนั่งรู้ยาเลยคิดซะว่าไอ้ที่รู้กว่าช้าได้จะเอาชีนั่งรู้ไม่ยากเว้ยเนี่ยน้าจันนโรดีผู้ว่าสัญญาลุไม่ยากเลยเช่นเราไม่ยากป่ะรู้เจดีจันนโรผู้ว่าสัญญาไม่ยากป่ะโอเคผู้คนก็สนิทกันจริงๆว่าสิ่งที่เราสนิทไว้ตัวกูป่าวสนิทว่าสัตว์ท่าดูน่าดูเลยชีนี่บาดีเลยกูตั้งมองพี่ป่ะเลยกูตั้งมองตัวเราเลยลุยตัวเช่นสนิทรู้ยาวเลยคุณนะ
โอเคที่ก็เชื่อกันอุ้งเรียวเว้ยพี่มุดเว้ยพี่อุ้งเรียวเ တမလို့အကြောင်းကိုပဲဟလာဟိုကျွန်တော်တို့ ICG လို့ဆိုလို့ရောက်သွားတာပဲအတိုင်းစားရတယ်လိုလားကျင်တာဟာဒီစစ်တပ်မှာဝန်ထမ်းတွေမှာအရာရှိတွေမှာတိုင်းစားပေါင်းလို့လိုချင်တယ်ဟလာဒီတိုင်းစားပေါင်းလို့လည်းသူတို့လည်းလိုချင်ကြတာပဲသူတို့တိုင်းစားရတာညီညွတ်ရှင်နေဆိုရင်တော့ဟလာဒီ2020ကိုဟိုကျိုးကျိုးနဲ့နေတဲ့အားလုံးကိုဟလာဟိုဘာသာတမလို့နေတယ်လေဟလာ2090ကျော်ပါပြီဟိုမျက်လုံးတွေလည်းပွင့်နေပါ၊နားတွေလည်းဖွင့်နေပါပြီ။အားလုံးကဟိုတန်းလူလည်းတွဲဖို့အတွက်အားလုံးအဆင်သင့်ဖြစ်ပါလေ။ဟုတ်ကဲ့ဒီလောက်ပါပဲကို
။ဟုတ်ကဲ့ကိုသမောက်ဆွေးနွေးရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဟိုစာရီပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါသေးတယ်။အခုဒီ Facebook မှာကျွန်တော်ဆွေးနွေးနေတဲ့အချိန်မှာလည်းဟိုတရားမျက်ချက်ပေးနေတာတချို့ရှိပါသေးတယ်။တယောက်ကဆိုရင်တော့ဦးတူးဆိုတာဆက်စပ်ကိုသမောက်ပြောတဲ့သဘောထားမျိုးပါပဲ။မြန်မာနိုင်ငံမှာငင်းငယ်ရဖို့ဆိုရင်2008အခြေခံဥပဒေပြင်ရမယ်၊ဆင်အာနာရှင်ချုပ်ငင်းရမယ်။ဒီလိုမှမဟုတ်ရင်တော့ဘရော့မှာငင်းငယ်မြင်မဟုတ်ပါဆိုပြီးရေးပါတယ်။နောက်ထပ်တော်တော်ရှင်တူမစညာနေပြဖို့ထားတော့ခိုင်ယိုးမှဖြစ်ပါတယ်။မအေးသန္တာကျော်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါကိုအောင်လုံးကြီးခိုင်ယိုးမဆိုတဲ့ Facebook အကောင့်ပိုင်ရှင်က Messenger မှာရေးထားတာပါသူကတုံးတက်ရရင်တဲ့တမြန်မာနိုင်ငံမှာစစ်မှန်တဲ့နိုင်ငံရေးစနစ်ရုပ်လုံးအခုထိမရှိသေးပါဘူးစစ်တပ်ကနိုင်ငံရေးကိုခေါင်းစဉ်အမျိုးမျိုးပြောင်းပြီးတော့အုပ်ချုပ်ခဲ့တာပဲရှိပါတယ်ပြည်ထောင်စုစနစ်မဖြစ်ခဲ့ပါဘူးနှစ်စစ်တပ်ဟာခေတ်ဆက်ဆက်နိုင်ငံရေးမှာအောင်ပွဲဘယ်တော့အခါမှမရှိခဲ့ပါဘူးစီးရဲမှာတော့အတိုင်းအတာတစ်ခုထိအာသာချက်ရှိခဲ့တဲ့တမိုင်းအနည်းငယ်ရှိခဲ့ပါတယ်ဒါကြောင့်နိုင်ငံရေးထက်စီးရဲကိုပို့ပြီးတော့အကဲဆက်အောင်လို့ဖန်တီးနိုင်မှ2008ဥပဒေနဲ့အပြန်အလှန်တွေ့ချိတ်ထားနိုင်တာကိုတွေ့ရပါတယ်။၎င်း2008ဥပဒေဟာပြည်အောင်စုကိုစစ်ရေးနဲ့ဖြိုတက်ထားတဲ့အစိပ်ပိုင်းကပိုခဲ့ပါတယ်။ပြည်အောင်စုစစ်စစ်ပေါ်ပေါက်ဖို့အစွမ်းစာအရေးယောင်တို့မပါသလိုသူတို့ဟာပြည်အောင်စုကိုတိုင်းသားပေါင်းစုံပါလာအောင်အေးထူပူမျှနိုင်ငံတည်ဆောက်နိုင်အောင်ထိစွမ်းဆောင်ရည်နဲ့ကျင့်ဝတ်မရှိတာလည်းထင်ရှားပါတယ်တဲ့။စစ်မှန်တဲ့ပြည်အောင်စုကိုတည်ဆောက်မယ်ဆိုရင်တော့ပြည်သူအာဏာတို့ကအခက်ရအကြဆုံးပါဒါကြောင့်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲပြင်းထန်လာမှုရေပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေပေါ်ပြပြဖြစ်နေတယ်ဆိုတာအဓိကတရားခံကစစ်တပ်ရဲ့နိုင်ငံရေးသမိုင်းနောက်ခံအကြောက်တရားကြောင့်ပါပဲ သူတို့စစ်တပ်အုပ်စုကအခုချိန်မှာမြန်မာပြည်လှအောင်လို့နိုင်ငံရေးတမိုင်းတဲ့အောင်ပွဲဖြစ်နေအ short တင်လို့ရင်တော့ဒီနေ့လို့ရင်ဒီနေ့ငင်းငင်းရင်းနဲ့စီရင်တစ်ခုစလုံးချုံးဝေသွားနိုင်မှာတေးကြပါရဲ့လို့ခိုင်ယုံမဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါနောက်တစ်ဦးကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင်ဗျ။
2019ခုနှစ်အတွင်းမှာအပြစ်ခတ်ရစဲရေးငင်းချင်ရေလုံငန်းစဉ်အတွက်ဆွေးနွေးပွဲတွေအချိန်ချင်းလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအပြစ်သက်သဘောတူညီချက်မျိုးတွေတော့မရကြသေးပါဘူး။ဆက်ပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သဘောတူညီချက်မျိုးလောက်ကိုတော့ရပြီးတော့ရက်ဆိုင်ခဲ့ရတာပါ။ဘလို့ပဲဖြစ်ဖြစ်တွေ့ဆုံညီနိုင်ဆွေးနွေးမှုတွေကဆက်လက်လှုပ်ဆောင်နိုင်မယ်ဆိုရင်အောင်မြင်မှုရဖို့အတွက်မျှော်လင့်ချက်ထားစရာအချိန်နေပါ။တွေ့ဆုံမှုအများလေးလေးရင်းနှီးလေးလေးတူးသဘောတူးသည့်လေးအတူအလျှော့လုပ်ပြီးတော့ရှစ်ဆက်ဆွေးနွေးနိုင်လေးလေးဖြစ်လာမှာပါ။ဒီလောက်ဆွေးနွေးပါလျက်နဲ့သဘောတူညီချက်မရနိုင်လေတာကတော့နှစ်ဖက်သဘောထားအမြင်ကွာဟာချက်တွေရှိနေစေကြောင်းပဲလို့ဆိုချင်ပါတယ်။ကွာဟာချက်ကိုယုံကြည်ချက်နဲ့ဖုံးလွှမ်းနိုင်အောင်လက်တွေလှုပ်ဆောင်မှုမှန်ကန်ခြင်းတို့နဲ့တိဆောက်ရွာမှာဖြစ်ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေခြင်းကအဟံအတာမယုံကြည်နိုင်စရာတွေဖြစ်နေပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်ပိုင်အုပ်ချုပ်ရေးနဲ့တန်းတူညီတူအခွင့်အရေးရဖို့နယ်မြေတတ်မှတ်ရယူစီမံကုတ်ကွဲနိုင်ဖို့ဆိုတဲ့တောင်းဆိုချက်တွေကိုလက်နက်ကင်ဆောင်အင်အားပြတောင်းဆိုနေတဲ့အတွေ့ညနေရေခဲနေတယ်လို့မြင်ပါတယ်။မယုံသင်္ကစားဖြစ်နေတယ်လို့ထင်ပါတယ်။ပနာမသဘောတူထားတဲ့ bilateral ကိုလက်မှတ်ထိုးချုပ်ဆိုလိုက်မှတန်တရာရော့ကျသွားမယ်ထင်ပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေရဲ့တင်ပြဆွေးနွေးတောင်းဆိုမှုတွေကိုအစိုးရအထူးသဖြင့်တော့စစ်ကောင်းဆောင်တွေကတန်တရာစိတ်နဲ့ကြည့်ပြီးတော့ခွဲမထွက်ရေးလက်နက်ကင်အဖွဲ့တီးခြားမထားဘဲနဲ့ပြည်တော်စုတပ်မတော်အဖြစ်ပေါင်းစည်းရက်တီလာရေးတွေကိုတောင်းဆိုညှိနှိုင်းနေပါတယ်။အပြစ်ခတ်ရက်စဲရေးကိုလည်း bilateral စာချုပ်ချုပ်ဆိုလိုက်နာကျင့်သုံးပြီးမှNCA တဆင့်ကူဖို့တက်မတော်ကသဘောထားနေပါတယ်။တက်မတော်က2008ဖွဲ့စည်းပုံကိုကင်ပြီးတော့ဒီသဘောထားတွေတင်ပြဆွေးနွေးနေတာကြောင့်ကြော်လွားရခက်ခဲနေတယ်။ဆွေးနွေးပွဲတွေရက်ဆိုင်ကျဆင်းသွားတယ်လို့မြင်ပါတယ်။2008ဖွဲ့စည်းပုံကိုပြင်သစ်တာပြင်နိုင်ပြင်တော့လွယ်ကူမှုပြေလည်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ ULA AA တို့ကရခိုင်ပြည်နယ်အာဏာပိုင်အဖွဲ့ရခိုင်ပြည်နယ်အစိုးရကိုဖွဲ့မယ်လို့ပြောဆိုလာကြပြီးဆိုတော့ငင်းငန်ရင်အတွက်ရင်လေးစရာဖြစ်လာရပြန်ပြီလို့ဆိုရတော့မှာပါနှစ်ဖက်ညှိနှိုင်းပေးဖို့ဂျာခန်အဖွဲ့တို့လိုအပ်နေပြီလို့ထင်မြင်ပါကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့မေတ္တာမျိုးကဦးစိန်မောင်ရဲ့စာပါသူစာမှာရောတခြားရှေ့ရစာတွေမှာလည်းအဓိကထောက်ပြထားတာတော့ဒီငင်းငန်ရေးလုပ်ငန်းစဉ်မှာ2008ဖွဲ့စည်းပုံကအဟံတားဖြစ်နေတယ်ဆိုတာကိုထောက်ပြပါတယ်ဆိုတော့ဆရာဦးမောင်ဆိုရင်ဒီကျွန်တော်တို့ဒီမြန်မာနိုင်ငံပြည်တွင်းဒီငင်းငန်ရေးလုပ်ငန်းစဉ်ဟာဒီဖွဲ့စည်းပုံကိုချက်တဲ့ကြားမှာ80နာမည်နီးလန်းအနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိမလဲဆရာဦးမောင်ဆို
အဓိကတော့ဗျာဒီကနဟိုဝင်အောင်ဆင်းနေတဲ့သူတွေပြောတဲ့ချက်ကတော့အမှန်ပဲဗျာအခြေခံဥပဒေကိုပြင်ဆင်ဖို့ပဲဘာလဲဆိုတော့ဖေဗရူလာနဲ့ပတ်သက်တာကိုယ်ဝန်ပြဋ္ဌာန်းခွင့်နဲ့ပတ်သက်တာကိုယ်ဝန်ရုပ်ထုရေးနဲ့ပတ်သက်တာဒီချက်တွေဖြည့်ဆည်းပေးဖို့ပဲပြီးခဲ့တဲ့ကျင်းနှစ်သက်ကူမှာလည်းကျင်းဥပဒေအဒီဘယ်လိုဆောင်မှုသူစေဖို့ပြီးတဲ့တော်ဝင်လာမှာလည်းတာပါပဲဒီလိုကိုယ်ဝန်ပြဋ္ဌာန်းခွင့်ကိုယ်ဝန်ရုပ်ထုခွင့်ဖေဗရူလာခွင့်နဲ့ပတ်သက်ပြီးတော့အခြေခံဥပဒေပြင်ဆင်နိုင်မှာညည်းရမှာပဲအဲ့လိုနိုင်ငံရေးပေါင်းကိုကျွန်တော်တို့ကမချက်ထွက်နိုင်ဘူးကြီးကတော့ကျွန်တော်တို့တိုက်ပြီးမှာစစ်ပွဲနဲ့စစ်ပွဲလို့လည်းချောင်းလဲနိုင်မှာမဟုတ်တလို့ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစီရံလည်းနှောင်နေနေမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးခွန်ဦးကောင်ကိုလည်းကျွန်တော်ဒီဟိုစီစဉ်ငါမကြားရင်ကျွန်တော်တို့အဆုံးသတ်ဖို့2မိနစ်လောက်ပဲလိုပါတော့တယ်ဆိုတော့ကျွန်တော်အချုပ်အနေနဲ့ပြန်မေးချင်တာကတော့ဒီငင်းငယ်လုပ်ငန်းစီနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဒီနေ့ထဲမှာကြုံခဲ့ရတာတွေ့ခဲ့ရတာတွေကိုသင်ခန်းစာယူပြီးရှေ့လာမယ့်နေ့အတွက်ကျွန်တော်တို့ဟိုမျှော်ပြင်ဆင်ထားတင်တာတွေစောင့်ရန်ရှောင်ရန်နေဘာများရှိမယ်လို့ဆရာဦးခွန်ဦးကသုံးသပ်လို့ရမယ်
အာကျွန်တော်ဒီငင်းငယ်လုပ်ငန်းစဉ်အမျိုးသားပြန်တဲ့တင်ပြရေးလုပ်ငန်းစဉ်ပေါ့ကျွန်တော်တို့ဒါတွေအားလုံးကတတွဲတဲ့သွားနေတော့ဒီ2019မှာတောင်းနေသွားတာနဲ့ပတ်သက်ပြီးတော့ဒီပေါ်လာတဲ့နိုင်ငံတကာဖိအားအာဒီနိုင်ငံတကာရဲ့ဒီခုံရုံးတွေကဆွဲဆိုတဲ့ဟာတွေပေါ်လာတဲ့ခါကျတော့ဘာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာကိုတိုင်ကြီးဂုံတက်ကရှိဖို့မျက်နှာပြန်ပွင့်ဖို့အတွက်ပေါ်ရေကိုပြတင်ဖို့ကအားလုံးကညီညွတ်မှရမယ်။ဥပေါင်းဆောင်ရမယ်ရမယ်ဆိုတဲ့အမြင်ပေါ်လာတယ်။ဒါကြောင့်အခြေခံအကြဆုံးဖြစ်တဲ့ပြည်သူတွေအားလုံးလိုအားနေတဲ့ငင်းချမ်းကြီးအခြေခံခိုင်ခံမှမှရရှိခြင်းဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်မှုအတွက်ဟုတ်လားအခြေခံပုံမြင့်ဟိုဒီလမ်းကြားဟိုပါပေါ့လေဒီမူဝါဒတွေချမှတ်နိုင်ရေးကိုကျွန်တော်အစောတည်းလည်းလုပ်ဖို့လိုတယ်။ဒါမှပြည်တွင်းညီညွတ်မှုနဲ့ကျွန်တော်တို့ဒီအားရှိမှုပေါ်မူတည်ပြီးတော့နိုင်ငံတကာကိုရင်ဆိုင်နိုင်ရရလိမ့်မယ်ဆိုတာလေအားလုံးပြင်လာတဲ့ခါကျတော့ငင်းငယ်လုပ်ငန်းစဉ်တွေကပုံပုံညွတ်သွားမယ်ရှေ့တိုးနိုင်မယ်လို့ ကျွန်တော်ပြောလင်းတယ်ခင်ဗျာ2020တည်းမှာ
ဟုတ်ကဲ့ဥက္ကကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျာကျွန်တော်အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ရှင်းနေလာမယ့်2020အတွက်ပေါ့လေငင်းငယ်လေးလုပ်ငန်းစဉ်မှာအဓိကပြင်ဆင်ထားတဲ့နေရာတွေဘာတွေများဆရာအနေနဲ့မြင်မိလဲ
ဟုတ်ကဲ့ဒီ2020ဇန်နဝါရီရှင်းနေမှာကျွန်တော် GNCM ခေါ်ပြီးလို့ရှိလို့ရှင်တော့ကျွန်တော် NC institution ဖြစ်တဲ့ UMDG စီတို့ GMC တို့ဒီတော့တက်တက်လက်လက်ပြန်လဲပြီးတော့ပုံမှန်လက်တော့ဖို့လို့လို့အမလလို့ဇမလေးဒီ timing နဲ့တမမှုစစ်စနွေးဝဲတွေကိုပြန်ရင်မှလုပ်နေတာအောင်မြင်တယ်လို့ဆိုရတယ်ဒီအချိန်ကနေဆိုတော့ကျွန်တော် UPDC မှာကျွန်တော်ကိုယ်ပြတ်သားခွင့်နဲ့ပတ်သက်တာကိုယ်ပိုင်ဥစုနဲ့ပတ်သက်တာဆိုတဲ့ဒီ program နဲ့ပတ်သက်တာပြည်ရဲ့အခြေခံခုရေးဆွေးနေပတ်သက်တာတွေကိုအချိန် UPDC ကကစီရင်နေနေသဘောတူညီရယူလို့ပါတယ်။အဲ့လိုသဘောတူညီချက်သာရယူနိုင်တယ်ဆိုလို့ရှိရင်အဲ့ဒီသဘောတူညီချက်ရယူတဲ့အချိန်ကဘဝနေပြီးတော့အချိန်ကဥပ္ပေကိုပြင်ဆင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ငင်းငယ်ရေးလုပ်ငန်းတွေအရှိတက်ဆင်တက်နိုင်လိမ့်မယ်လို့ဆင်ပါတယ်
။ Okay, ပါဝင်ဆွေးနွေးပေးတဲ့ဥမမောင်ဆိုဦးခေါ်ကကိုရင်ပါဝင်ဆွေးနွေးကြတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ် DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
် VOA အားဖြင့်နားဆင်ရှုစားကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြမ်းရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံမှာခေါင်းဆောင်ကင်ဂျွန်အန်ဦးဆောင်တဲ့အစိုးရပါတီအရေးပေါ်အစည်းအဝေးစတင်နေပါပြီ။မြောက်ကိုရီးယားအနေနဲ့ဒီနှစ်ပြီးဆုံးချိန်မှာအမေရိကန်နိုင်ငံပေါ်ထားတဲ့တင်းမာတဲ့ပုံမခိုင်မာတဲ့သဘောထားကိုပြဖို့အတွက်ကြိုးပမ်းနေစီမှာဒီအစည်းအဝေးဖြစ်ပေါ်လာတာပါ။အရင်တုန်းကတော့အမေရိကန်ဆွေးအနေနဲ့ဒီနှစ်ကုန်နောက်ဆုံးထားပြီးမြောက်ကိုရီးယားပေါ်ထားတဲ့သဘောထားပြောင်းပြောင်းလာစေဖို့နောက်ဆုံးသတ်မှတ်ချက်ဖြစ်တောင်းဆိုထားခဲ့တာဖြစ်ပါလေ။မြန်မာနိုင်ငံမှာတော့ရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုလူခွင့်ချုပ်ဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂကအတည်ပြုလိုက်တဲ့ပေါ်မြန်မာဘက်ကပြန်ကန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂဆရာမြန်မာသမ္မတကြီးဦးဟောက်တူဆန်းကဒါကအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်တစ်ဖက်သက်ဖိအားပေးတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြန်ကန့်ကွက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုကန့်ကွက်ဆန္ဒပြပွဲတွေရှော့မသွားတဲ့အပြင်စနေနေ့ကလည်းနိုင်ငံတော်မှာလူထောင်ပေါင်းများစွာချီတက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်မှခြံတိုင်းမြို့မှာလူ့ကြီးတွေဆန္ဒပြတယ်လို့အထက်ခံပါတီဦးဆောင်တဲ့ဆန္ဒပြပွဲတစ်ခုကိုလည်းအရှေ့ပိုင်းကဘူဘန်နီစွာမြို့မှာပြုလုပ်ခဲ့ကြပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေနဲ့ရဲတွေဇေဝစင်တာမှာထိတိုက်တိုးပြီးဆန္ဒပြသူ12ဦးမနေ့ကအဖမ်းခံခဲ့ရပါတယ်။ဟောင်ကောင်ဆွေးရကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မကြီးနဲ့ထိဆက်နေတဲ့ရှူအန်ရှူရီရဲ့မှာပြည်မကြီးကလာတဲ့ကုန်တယ်တွေထွက်သွားဖို့ဆန္ဒပြသူတွေကတောင်းဆိုလိုက်ပြီးတရုတ်စီးပွားရေးလုပ်ငန်းတွေကိုအနှောက်အယှက်ပေးဖို့ကြိုးပမ်းခဲ့ကြပါတယ်ဆန္ဒပြသူတရားလောက်ဟာဇေဝစင်တာအလဲကနေဖြတ်ပြီးဟောင်ကောင်လွတ်မြောက်ရေးနဲ့တရုတ်ပြည်မကြီးပြန်ထွက်သွားရေးကြိုးကြော်တဲ့နေကိုအော်ဟစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကအသေးကံကာဗွန်တိုက်ခိုက်မှုထဲမှာအသေဆုံးသူရေအတွက်အနည်းဆုံး80အထိတက်သွားပြီးနောက်ထပ်တရားသူရေတွက်လည်း90ကျော်တိရှိသွားပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုမင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာတော့ Tony Pollock ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တော်တော်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.